Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ19ရက်ပုတ်ထွန်းနေ့ညဖက်9:20အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 2425 30နဲ့58တို့ကနေတရက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်တော်ရှင်များကျမကြပါရဲ့လားကျမနန်းလာပါခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်ပြူထွေးပါဟောက်ကောင်လွတ်တော်အဆောက်အဦတွေကိုဝင်မှုကြိုးစားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြားဒီနေ့ရုံးရင်ဆန်ခတ်ဖြစ်ခဲ့ပါတယ်တခါပြီးခဲ့တဲ့လကဂျေရုဆလင်မှာယထာဘုဒ္ဓရုံတစ်ခုကိုတိုက်ခိုက်ခဲ့တဲ့ပါလက်စတိုင်းချမ်းဖက်သမားရဲ့အင်ကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကဖျို့ချဖျက်ဆီးလိုက်ပါတယ်တော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလို့ဆိုတဲ့လူမာခိုကူးခံရသူ600ကျော်ကိုတာအာရှဒေသကမ်းလွန်ပင်လယ်မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကယ်တင်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြပြပါမယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းဆောင်းပါးတွေထဲမှာတော့ရန်ကုန်အလုံမြို့နယ်မေဒီစိတ်ကမ်းနားမှာရှိတဲ့တမန်စိတ်ကိုမြန်မာစီးပွားရေးကော်ပိုရေးရှင်းကစီမံကိန်းတွေလုပ်နေတဲ့အတွက်အဲ့ဒီကိုတမန်စိတ်ကိုသွားတဲ့လမ်းကိုပိတ်လိုက်တာနဲ့ပတ်သက်လို
့ဘိုးအရင်တော့ခွင့်ပြုခဲ့တာမှန်တယ်အခုကဒီကနားတော့ပုံပြရေးစီမံကိန်းတွေရှိတယ်ရှိတဲ့အခါကျတော့ပုံပြီးကောင်းတဲ့နေရာ
ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးမြတ်ကျော်ကျော်ကပြောသွားတာကိုမကြာခင်သတင်းပေးပါမယ်ဒီနောက်မှာတော့မြန်မာနိုင်ငံမှာအစွန်းရောက်အစ္စလာမစ်တွေရဲ့အကြမ်းဖက်ချိန်ချောက်မှုကိုတတိပြုကြဖို့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကတတိပေးလိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းမှာတော့အမေရိကန်ပြည်ကိုလာရောက်ပညာသင်ကြားသူအများစုဟာအာရှသားတွေဖြစ်ပြီးအမေရိကန်ရဲ့ကျောင်းသားဥယျာဉ်တိုးလာတဲ့အခြေအနေသတင်းတွေကိုနောက်ပိုင်းမှာဆက်ပြီးတင်ပြပေးရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ပုတ်ထူးနေ့ညပိုင်း VOA ကနေနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်ဟောင်ကောင်လွတ်တော်အဆောက်အဦတဲ့ကိုဒီကနေ့မနေ့အစောပိုင်းကဝင်မှုကြိုးစားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့အကြားမှာရုံးရင်ဆန်ကပ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတွေကလွတ်တော်အဆောက်အဦရဲ့ဗဒင်းပေါက်တွေကိုတန်ထဲအတားဆီးတွေနဲ့ရိုက်ခွဲခဲ့ကြပါတယ်အထက်ကျုံနေနေရဲတပ်ဖွဲ့ဝင်100လောက်ကငရုတ်ကောင်းရည်တွေနဲ့နံပါတ်တုပ်တွေသုံးပြီးဆန္ဒပြသူတွေကိုဖျို့ခွဲပါတယ်ဆန္ဒပြသူ4ယောက်ထက်မနည်းဖမ်းဆီးခံရပြီးရဲတပ်ဖွဲ့ဝင်3ဦးထက်မနည်းလည်းဒဏ်ရာရခဲ့ပါတယ်လွတ်တော်အဆောက်အဦမှာလုပ်ငန်းတချို့ကိုဖျက်လိုက်ရတယ်လို့အစိုးရထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပေမဲ့လို့ဒီကနေ့နှောင်းပိုင်းမှာတော့အခြေအနေကငြိမ်သက်သွားပါတယ်။ဒီဖြစ်ရာဆိုရင်တော့နေရတော်မင်းများမှာနှစ်လနီးပါးကြာတိမ့်ပိုက်ထားဘူးတဲ့အများအပြားကျောင်းသားဆန္ဒပြသူတွေရဲ့ပုံမှန်လုပ်ရက်နဲ့ကွာခြားပါတယ်။အခုလိုလွတ်တော်တွေဝင်ရောက်ဖို့အတင်းကြိုးစားတာကိုဆန္ဒပြသူတွေအနေနဲ့အကြမ်းမဖက်ကြဖို့တိုက်တွန်းတဲ့ Civic Party ခေါင်းဆောင် Alan Leon အပါအဝင်ဒီမိုကရေစီလိုလာတဲ့လွတ်တော်ကိုယ်စားလှယ်အများပြားနဲ့ဆန္ဒပြခေါင်းဆောင်အများပြားကရှုံချကြပါတယ်။အင်္ဂါနေ့ကတော့ဆန္ဒပြသူတွေစက်တင်ဘာလကတည်းကတင်စီထားတဲ့နေရာတစ်ခုကိုအာဏာပိုင်တွေကဝင်ရှင်းချိန်မှာဆန္ဒပြသူတွေကညင်ညင်ကြံကြံပဲနေခဲ့ကြပါရဲ့ရှင်
။ကုလသမဂ္ဂကဒဏ်ခတ်အရေးယူထားတဲ့မြောက်ကိုရီးယားစစ်ပစ္စည်းထုတ်စက်ရုံကုမ္ပဏီတစ်ခုဟာတရုတ်နဲ့ရုရှားနိုင်ငံတွေမှာဟန်ပြဖွင့်ထားတဲ့ကုမ္ပဏီတွေကတဆင့်တရားမဝင်စီးပွားရေးလုပ်ကိုင်နေတယ်လုတ်ကင်နေပုံရတယ်လို့လေလာသူတွေကပြောဆိုလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ထုတ်လို့ရအစီအစဉ်တွေနှီးကွေးသွားအောင်ဆိုပြီးနိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေထိရောက်မှုမရှိဘူးဆိုတာကိုဖော်ပြနေတယ်လို့အမေရိကန်အခြေစိုက်နျူကလ িয়ার လက်နက်မပြန့်ပွားရေးသုတေသနအဖွဲ့ကဆိုပါတယ်။မြောက်ကိုရီးယားကဒုံးကျည်နဲ့ယူရီယန်တန့်စင်ဆက်တွေမှာအသုံးပြုမဲ့ဆက်ပစ္စည်းအစိပ်ပိုင်းထုတ်တဲ့ယွန်ဟာဆိုတဲ့ကိုရီးယားဖက်ဆက်ကုမ္ပဏီတစ်ခုကိုကုလသမဂ္ဂလူညွင်ကောင်စီကဒီကိရဲနှစ်ထဲမှာစီးပွားရေးတန်ခတ်ပိတ်ဆို့ခဲ့တာပါဒီတန်ခတ်မှုအရကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာယွန်ဟာကုမ္ပဏီအပါအဝင်သူနဲ့ဆက်စပ်တဲ့ကုမ္ပဏီတွေကိုအဆက်ဆက်မလုပ်ကြဖို့ဖြစ်ပါတယ်ဒါပေမဲ့လည်းအင်ကာမနီတုန်းကထုတ်ပြန်တဲ့အစည်းအဝေးခန်းစားတစ်ဆောင်မှာတော့အဲ့ဒီကုမ္ပဏီဟာနိုင်ငံတကာနဲ့အယောင်းဝယ်ဆက်လုပ်နေသေးပဲဆိုတာတွေ့ရှိရပါတယ်ယွန်ဟာကုမ္ပဏီတို့ပစ္စည်းတွေကိုတရုတ်ရှူဆိုဝေယန် CNC နည်းပညာကုမ္ပဏီနဲ့ကိုယိုလို့ခေါ်တဲ့ရုရှားနည်းပညာကုမ္ပဏီတွေကဈေးကွက်မှာကိုစားပြုရောင်းဝယ်နေကြတာဖြစ်ပါတယ်တရုတ်နဲ့ရုရှားကုမ္ပဏီတွေဟာနံမြေပြည့်စီးရင်အသွင်းခံထားရတဲ့ကုမ္ပဏီတွေနဲ့အဆက်ဆံရှိတယ်ဆိုတာကိုဖျောက်ထားခြင်းမုံရပေမဲ့ယွန်ဟာကုန်ပစ္စည်းထုတ်တဲ့ကုန်ပစ္စည်းတွေရဲ့ဓာတ်ပုံတွေကိုသူတို့ရဲ့ website မှာတင်ထားပါတယ်
ဂျေရုဆလင်မှာပြီးခဲ့တဲ့လတုန်းကယထာဘုဒ္ဓရုံတစ်ခုမှာဝင်ရောက်တိုက်ခိုက်ပြီးလူနေအောင်ကိုတတ်ဖြတ်ခဲ့တဲ့ပါလက်စတိုင်းအကြမ်းဖက်သမားရဲ့နေအိမ်ကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကဒီနေ့ဖျောချပြစ်စီလိုက်ပါတယ်။အရှိဂျေရုဆလင်စီဝိုင်းအရက်မှာရှိတဲ့ဒီပါလက်စတိုင်းအမျိုးသားရဲ့နေအိမ်တိုက်ခန်းတစ်ခုလုံးအပြက်စီအပိုင်းစာတွေနဲ့ကျဉ်းရစ်ခဲ့တာပါ။သူ့ရဲ့အိမ်ဟာမကြသေးခင်လတွေအတွင်းဂျူးနဲ့မွတ်စလင်တွေအကြားတင်းမာမှုတွေမြင့်မားလာတဲ့အနေအများဆနပြမှုတွေနဲ့ထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပွားခဲ့တဲ့မွတ်စလင်တွေဘက်ကအလ်အကစာပလီလို့ခေါ်ပြီးတော့ဂျူးတွေကချမ်ပီယံမောက်ဖျားချောင်းလို့ခေါ်တဲ့ဘာသာရေးအထွတ်မြတ်ထားရနေရာကနေလှမ်းမြင်နေရတဲ့အကွာအဝေးမှာတည်ရှိတာပါ။အင်္ဂါနေ့ကဂျေရုဆလင်မြို့ကဂျူးဖျားရှင်ကိုကြောင်တစ်ခုမှာလူငါရောက်ကိုတတ်ဖြတ်ခဲ့တဲ့ ပါလက်စတိုင်းနှစ်ဦးရဲ့နေအိမ်တွေကိုဖျက်ဆီးပစ်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကပြောဆိုလိုက်ပြီးတဲ့နောက်အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကအခုလိုပါလက်စတိုင်းတိုက်ခိုက်သူရဲ့အိမ်ကိုဖျို့ချဖျက်ဆီးလိုက်တာဖြစ်ပါတယ်။အစောပိုင်းတိုက်ခိုက်မှုတွေနဲ့ဆက်ဆက်နေတဲ့ပါလက်စတိုင်းအကြမ်းဖက်သမားတွေရဲ့နေအိမ်တွေကိုအမြန်ဆုံးဖျက်ဆီးပစ်ဖို့လဲမစ္စတာနတာယာဟုကပြောဆိုထားပါတယ်ရှင်။
အမေရိကန်ဟာရုရှားကိုချိုးနှိမ်ဆက်ဆံနေတယ်လို့ဆိုဆွဲပြောဆိုလိုက်ပြီးတရက်ကြာမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားအနေနဲ့အမေရိကန်ပြည်ထောင်စုနဲ့လေးစားမှုအပေါ်အခြေခံတဲ့ဆက်ဆံရေးတည်ဆောက်လိုတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်နှစ်ဖက်အကျိုးစီးပွားအတွက်တာတူညီမျှအခွင့်အရေးနဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်ခြင်းမရှိဘဲလေးစားမှုအပေါ်အခြေခံပြီးအမေရိကန်အစိုးရနဲ့လက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေလို့သွားဖို့ရုရှားနိုင်ငံဘက်ကအစဉ်သင့်ရှိတယ်လို့ရုရှားနိုင်ငံဆိုင်ရာနိုင်ငံတကာသံတမန်ကြီးတွေကတန်တမန်ခန့်အပ်လွှာပေးရတဲ့အခမ်းအနားမှာမစ္စတာပူတင်ကပြောသွားတာပါမစ္စတာပူတင်ကိုဒီကနေ့တန်အမတ်ခန့်အပ်လွှာပေးအပ်ခဲ့တဲ့တန်အမတ်ကြီးတွေထဲမှာရုရှားနိုင်ငံဆိုင်ရာအမေရိကန်တန်အမတ်စ်ဂျွန်တက်ဖ်လည်းပါဝင်ပါတယ်အင်္ဂါနေ့တုန်းကတော့မစ္စတာပူတင်ကသူ့ကိုထောက်ခံသူတွေနဲ့မော်စကိုမြို့မှာတွေ့ဆုံခြင်းအတွင်းအမေရိကန်ပြည်ထောင်စုဟာရုရှားကိုသူ့ရဲ့ထိန်းချုပ်မှုအောက်မှာရှိဖို့ကြိုးစားနေတယ်ရုရှားကိုအတုံးချပြီးသူ့ကိုယ်ပိုင်ပြဿနာတွေကိုဖြေရှင်းဖို့ကြိုးစားနေတယ်လို့ပြောသွားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကအချိန်ကပ်ပြီးမှဖိတ်ကြားလာတဲ့ယူကရိန်းဖိတ်ကြားလာတဲ့ဆိုပေမဲ့ယူကရိန်းရေးနဲ့ပတ်သက်ပြီးဂျာမန်နိုင်ငံသားကြီးဝန်ကြီးဖရန့်ဝေါ်လ်ဒါစတင်မီယာနဲ့မစ္စတာပူတင်တို့မော်စကိုမြို့မှာမနေ့ကတွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံပွဲမှာမစ္စတာပူတင်နဲ့မစ္စတာစတင်မီယာတို့85မိနစ်ကြာတွေ့ဆုံခဲ့ပြီးဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုတော့ပြောကြားခြင်းမရှိသေးပါဘူး။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ဗုဒ္ဓနီးညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလို့ဆိုတဲ့လူမကိုကူးခံရသူ600ကျော်ကိုတာအာရှဒေသကမ်းလွန်ပင်လယ်မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကယ်တင်လိုက်ပါတယ်။ဒါဟာဖြင့်လူမကိုကူးခံရသူတွေကိုကယ်တင်တာမှာတစ်ချိန်တည်းနဲ့အရေးအတွက်အများဆုံးကယ်တင်မှုဖြစ်ပါတယ်။ဒီလူတွေကိုမြန်မာလန်လွင့်တူထားတဲ့ပေ90ကျော်ရှိသင်္ဘောပေါ်မှာတွေ့ခဲ့ရတာပါ။သင်္ဘောဝန်ထမ်း14ဦးကိုလူမကိုကူးတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားပါတယ်။လူမကိုကူးခံရသူတွေဟာမလေးရှားနိုင်ငံစီသူတို့သွားနေတယ်လို့မျှော်လင့်ကြပေမဲ့မကြာခဏဆိုသူတို့ပြန်ပြီးဆွဲခံရနောက်ထိုင်းနိုင်ငံတွေကတောရီတဲစီကိုခေါ်သွားတာကိုခံကြရပါတယ်။ပုံမှန်အဖြစ်တော့သူတို့မိသားစုဆွေမျိုးသားချင်းတွေကငွေပေးတဲ့အထိထိန်းထားတာကိုခံကြရပါတယ်။ပြန်ပေးဝင်မပေးဘူးဆိုရင်တော့လူမကိုကူးသူတွေကသူတို့ကိုတပ်ပစ်တာဒါမှမဟုတ်ကျွံ့ရီလုံရောင်းစားတာကိုခံကြရပါတယ်ရှင်
။ Ebola ရောဂါအတွက်လိုင်ဘီးရီးယားနိုင်ငံမှာဆေးကုသမှုခံယူပြီးအိန္ဒိယနိုင်ငံကိုပြန်ရောက်လာတဲ့အသက်26နှစ်အရွယ်အမျိုးသားတူကိုလေးစိတ်အာနာပိုင်းကြီးကခြေရာခံမိပြီးတဲ့နောက်နယူးဒေလီလေးစိတ်မှာသူ့ကိုလူသူနဲ့ဝေးအောင်တီးတန့်ခွဲထားလိုက်ပါတယ်။အဆိုပါအိန္ဒိယအမျိုးသားဟာနိုဝင်ဘာလ10ရက်နေ့ကအိန္ဒိယနိုင်ငံကိုပြန်အောင်လာတယ်လို့အိန္ဒိယအာနာပိုင်းကြီးကပြောပါတယ်။လိုင်ဘီးရီးယားနိုင်ငံမှာတုန်းကအီဘိုလာရောဂါအတွက်ကုသမှုခံယူပြီးသွေးစစ်ကြည့်ရမှာရောဂါလက္ခဏာမရှိတော့ဘူးလို့ဆိုပေမဲ့သူ့ရဲ့တုပ်သွေးကိုအိန္ဒိယနိုင်ငံမှာပြန်စစ်ကြည့်ရမှာတော့အီဘိုလာလက္ခဏာတွေပြနေတုံးပဲလို့အာနာပိုင်းကြီးကပြောပါတယ်။ဆေးကုသမှုတွေလှုပ်ထားပေမဲ့လည်းအီဘိုလာဗိုင်းရပ်စ်ပိုးဟာသွေးထဲမှာအချိန်အတိုင်းအတာတစ်ခုထိဆက်ပြီးရှင်သန်နေနိုင်တယ်လို့ဆရာဝန်တွေကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးဟာလိင်ဆက်ဆံရာကတဆင့်နဲ့ကူးစက်နိုင်တာကြောင့်ဖြစ်ပါတယ်။အနောက်အာဖရိကနိုင်ငံတွေမှာအိန္ဒိယနိုင်ငံသား4,500လောက်အလွတ်လွတ်နေကြပါတယ်။အဲ့ဒီဒေသကပြန်လာသူတွေကိုအိန္ဒိယအဝင်မှာစစ်ဆေးလေးရှိပါတယ်။မင်းလာရည်စိုးစနစ်နဲ့ပတ်ဝန်းကျင်မတန့်ရှင်းတဲ့အိန္ဒိယနိုင်ငံမှာလူတွေတည်စေမဲ့အီဘိုလာရောဂါပိုးဖြစ်လာမှာကိုကျန်းမာရေးလုပ်သားတွေကစိုးရိမ်နေပါတယ
်။အမေရိကန်ပြည်သူတွေတယ်လီဖုန်းကနေဆက်သွယ်ပြောဆိုမှုမှတ်တမ်းတွေကိုအစိုးရကရယူခွင့်ပြုထားတာကိုအဆုံးသတ်စေမဲ့ဥပဒေမူကြမ်းတစ်ရက်ကိုအမေရိကန်ထက်လွတ်တော်မှာမနေ့ကအင်္ဂါနေ့တုန်းကပယ်ချခံခဲ့ရပါတယ်။ဒီမိုကရက်အများစုကြီးစိုးတဲ့အထက်လွတ်တော်မှာဒီမူကြမ်းကိုတည်ပြုနိုင်မဲ့ထောက်ခံမဲ့60ပြည်ဖို့နှမဲတာလိုပြီး58-42မဲနဲ့ပယ်ချခံခဲ့ရတာပါ USA Freedom Act လို့ခေါ်တဲ့ဒီဥပဒေမူကြမ်းအရအစိုးရရဲ့မြို့သားလုံခြုံရေးဌာနအနေနဲ့ပြည်သူတဦးတစ်ယောက်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူလို့ရတယ်ဆိုရင်တရားရုံးအမိန့်နဲ့သာရယူခွင့်ရှိမှာဖြစ်ပါတယ်။ရ Republican ကြီးစုတဲ့အောက်လွှတ်တော်မှာတော့ Republican တို့ရေးဆွဲတင်သွင်းတဲ့ဒီကိစ္စအဆိုပြုချက်မူညာကိုအရင်တုန်းကအတည်ပြုခဲ့ပူပါတယ်။အမျိုးသားလုံခြုံရေးဌာနက contract ဝန်ထမ်းဟောင်းတူဖြစ်တဲ့ Address Snowden ကအစိုးရရဲ့ထောက်လိုင်းအချက်လက်တွေကို2013ခုနှစ်မှာပေါက်ကြားအောင်လုပ်ခဲ့ပြီးတဲ့နောက်ဒီဥပဒေကိုရေးဆွဲထားခဲ့တာပါ။မြူသားလုံချွေးဌာနအနေနဲ့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေကိုအသေးစိတ်ရယူစုဆောင်းတာမဟုတ်ပေမဲ့လို့လူတူတယောက်ရဲ့အတွင်းရေးကိုစုံစမ်းတာဟာဒီပုတ်ကလေးကအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောဆိုထားတယ်လို့အများဝေဖန်စရာကိစ္စဖြစ်လာခဲ့ရတာပါရှင်
။စီးရီးယားစစ်သား16ယောက်ထက်မနည်းအပါအဝင်အမေရိကန်ကူညီကယ်ဆယ်ရေးဝန်ထမ်းတူကိုခေါင်းဖြတ်တက်ခဲ့တဲ့ဗီဒီယိုတွေထဲမှာပါတဲ့ IS Islamic ဆွေသွေးကြတွေထဲမှာပြင်သစ်နိုင်ငံသားနောက်တူပါဝင်နေတာတွေ့ရတယ်လို့ပြင်သစ်အစိုးရအရာရှိတွေကပြောပါတယ်။IS အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာပြင်သစ်နိုင်ငံသား2ဦးပါဝင်နေတယ်ဆိုတာကိုပြင်သစ်သမ္မတဖရန်ဆွာအိုလိန်းကသူ့ရဲ့ Austria ခီးစဉ်တွင်ဒီကနေ့ပြောလိုက်ပါတယ်။ဒီထက်ပိုပြီးအသေးစိတ်ကိုတော့သူကပြောမသွားခဲ့ပါဘူး။ဒီဒုတိယမြောက်တွေ့ရတဲ့ပြင်သစ်နိုင်ငံသားဟာပြင်သစ်စင်ကြေဘုံတစ်ခုမှာနေထိုင်တဲ့အသက်22နှစ်အရွယ်အမျိုးသားဖြစ်ပြီးလွန်ခဲ့တဲ့တစ်နှစ်တုန်းကစီးရီးယားနိုင်ငံကိုသွားခဲ့သူဖြစ်တယ်လို့ယုံကြည်ရကြောင်းသူတို့ကဆိုပါတယ်။ပထမတူကတော့အသက်22နှစ်အရွယ်မက်ဆီမာအော့ချတ်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကစီးရီးယားကိုသွားခဲ့သူပြင်သစ်အရာရှိတွေကတင်းလာနေမှာထုတ်ဖော်ပြောဆိုလိုက်ပါတယ်
။ကိုလံဘီယာနိုင်ငံမှာထိတ်တန်းဗိုလ်ချုပ်ကြီးတဦးနဲ့သူနဲ့အတူခီးသွွားပေါ်နှစ်ဦးကိုပြန်ပြီးဆွဲဖမ်းဆီးထားတယ်လို့ Max Wardy FARC သဘုံတွေကအတည်ပြုပြောဆိုလိုက်ပါတယ်။ဂျူဘာနိုင်ငံမှာရှိနေတဲ့ဒီသဘုံအဖွဲ့ရဲ့ဆစ်ဆက်ညှိနှိုင်းရေးမူပက်ဘလိုကာဒန်တန်ဘိုကဒီလိုဖြစ်ရမျိုးတွေကိုမဖြစ်အောင်ရှောင်ရှားခြင်းနဲ့ဆိုရင်အစိုးရအနေနဲ့သူတို့အဖွဲ့နဲ့အပြစ်ခတ်ရေးဆေးရေးပြန်လဲစတင်ပါလို့တောင်းဆိုလိုက်ပြီးတော့အခုပြန်ပြီးဆွဲမှုကိုသူတို့လှုပ်ဆောင်တာလို့လည်းပြောဆိုလိုက်တာပါ။အခုကိစ္စကိုသဘုံတွေဘက်ကသတ်မှတ်ချက်တစ်ခုလိုထားပြီးတော့လှုပ်ဆောင်တာမဟုတ်ပဲငြင်းငြိမ်းဆွေးနွေးမှုတွေပြန်ဆလာစေဖို့တွန်းအားပေးလှုပ်ဆောင်တာဖြစ်တယ်လို့လည်းဆိုပါတယ်။ကိုလံဘီယာတော်လှန်ရေးလက်နက်ကင်တပ်ဖွဲ့အတူကအဖြစ် FARC လို့ခေါ်တဲ့သဘုံဖွဲ့ကဗိုလ်ချုပ်ကြီး Ruben Azadi ကိုပြန်ပေးဆွဲထားတယ်ဆိုတာကိုမှတ်တမ်းရုပ်ပုံတွေနဲ့ဖော်ပြခဲ့တယ်လို့သဘုံအဖွဲ့နဲ့ငင်းကြဲသဘောတူညီချက်ရယူဖို့ကိစ္စအစိုးရကလမ်းလွဲမလုပ်ဆောင်ဖို့လဲချိန်ချောက်ပြောဆိုထားပါတယ်ရှင
်ပုတ်ထုနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွင်းနဲ့ကုညာဝင်းအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရန်ကုန်တိုင်းချင်းမြတိုင်းမြို့နယ်အပိုင်းအလုံးမြို့နယ်ရဲ့တဖက်ကန်တစ်တော်ဝင်မေဒေကန္နာမှာရှိတဲ့တမန်စိတ်ကိုမြမစီပွားရေးကော်ပိုရေးရှင်းကစီမံကိန်းတွေလုပ်နေတဲ့အတွက်အဲ့ဒီတမန်စိတ်ကိုသွားတဲ့လမ်းကိုပိတ်ဆို့လိုက်ပါတယ်ဒီလိုပိတ်ဆို့တန်ဆူကြိုးခတ်လိုက်တဲ့အတွက်အဲ့ဒီလမ်းကိုသွားလာရေးအတွက်အသုံးပြုနေတဲ့အနီးအနားကရက်ွက်တွေနဲ့ရွာရှိရွာကဒေသခံတွေကျောင်းသားကျောင်းတော်တွေကဆန္ဒပြနေပါဗါးအကြောင်းစုံကိုထိုင်းခြေဆိုင်သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ရန်ကုန်တိုင်းကြီးမနိုင်မြို့နယ်အပိုင်းအလုံမြို့နယ်ရဲ့တဖက်ကမ်းမှာရှိတဲ့အများပြည်သူတွေနဲ့ကျောင်းသားကျောင်းသူတွေတွာလာနေတဲ့စိတ်ကြီးဥမျှစဉ်ရက်ွက်နဲ့နီးတဲ့တမန်စိတ်သွားရလမ်းကိုမြမစီးပွားရေးကော်ပိုရေးရှင်း MEC ကနေစီမံကိန်းလုပ်နေတဲ့အတွက်ပိတ်ဆို့လိုက်တာပါဒါဟာပြည်သူအများတွာလာနေတဲ့လမ်းဖြစ်တဲ့အတွက်ပြည်သူတွေကမေတ္တာရက်ခံတောင်းဆိုတာကြောင့်အဲ့ဒီလမ်းကနေပြည်သူတွေကျောင်းသားတွေရဲ့တွာလာခွင့်ကိုရန်ကုန်တိုင်းအစိုးရအဖွဲ့ကတမန်စိတ်လမ်းဖြစ်သတ်မှတ်ပေးဖို့အတွက်မြမစိတ်ကန်းအာနာပိုင်းတွေကိုမေလကလေးကအကြောင်းကြားစာပို့ထားတာပါဒါပေမဲ့ပြီးခဲ့တဲ့3ရက်ကစပြီးအဲ့ဒီလမ်းကိုပိတ်ဆို့ပြီးတန်ဆူးကျိုးကလိုက်တဲ့အတွက်အလုံမျိုးနယ်တဲကိုကြောင်းသွားတက်မဲ့ကြောင်းသားတွေနဲ့တဖက်ကမ်းမှာအလုတ်လုတ်ကင်စားတောက်နေကြသူတွေအတွက်အခက်အခဲတွေဖြစ်သွားပါတယ်ဒီအတွက်ဆန္ဒပြတာ3ရက်ရှိပြီဖြစ်ကြောင်းပြည်သူတို့ကပြောပြပါတယ
်အခုဆိုရင်ကျွန်တော်တို့ဒီကွာ90တမန်စိတ်ကဆိုရင်အခုဘယ်နေရာမှာတူးကြတာကိုပြောပြသူတို့တူးဆူးကျိုးတဲ့ကာတော့ဘယ်ဟိုးမှာသွားလို့မရတော့အခု MEC ကနေပြီးတော့ကျွန်တော်တို့အဲ့လမ်းကိုစူးစူးကြီးကာပလိုက်တော့ကျောင်းသားမိဘပြည်သူလူထုတွေကအလုပ်သွားတဲ့လူတွေကျောင်းသွားတဲ့လူတွေကအကုန်လုံးဘယ်လမ်းမှာကျွန်တော်တို့သွားလို့မရတော့ခင်ဗျာဟုတ်ကဲ့လူသွားလမ်းကသူကချထားပေးပြီးသားမှာအဲ့ချထားပေးပြီးသားတဲ့လမ်းကိုသူကဖိတ်ထားတယ်သူတို့စီမံကိန်းလုပ်တယ်ဆိုတော့သူတို့မနဲ့မနဲ့ညာကြရင်သူတို့ကဒီနေရာကိုလုံးဝဖိတ်ပလိုက်တော့မှာမကြီးစိတ်ကြီးဦးမြတ်90ရက်ွက်ရဲ့ဂျောင်းဝိုင်းဂျောင်းဝိုင်းလေးဟုတ်ကဲ့အဲ့ရွာလေးရှိရလောက်ရှိတယ်မှာအလုံးမှာဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကျောင်းသားတွေနဲ့မှာဆန္ဒထိုင်ပြတာဒီနေ့ဆို3ရက်ရှိပြီအခုဒီနေ့ဆိုရင်ကျောင်းသားအားလုံးပေါင်း100ကျော်လောက်ရှိတယ်မှာဟုတ်ကဲ့ကျောင်းသား100ကျော်လောက်ရယ်မိဘပြည်သူလူထုရယ်ရင်းရင်းလုံသားပြည်သူတွေအားလုံးပေါင်းကျွန်တော်တို့200 300လောက်ရှိတယ်မှာ300လောက်တော့ရှိတယ်ဟုတ်ကဲ့ဒီအဓိကဝင်းကြီးချုပ်ချပေးတဲ့လမ်းကိုပဲကျွန်တော်ပြန်လို့ကျင်တာ
အလုံမြို့နယ်အာထကခုနှစ်ကျောင်းမှာတက်နေတဲ့100တန်းကျောင်းသားတူကတော့သူတို့ကျောင်းမတက်ရတာ3ရက်ရှိပြီဖြစ်ကြောင်းနဲ့ဒီလမ်းပိတ်လိုက်တဲ့အတွက်အခက်အခဲရှိတာတွေကိုပြောပြပါဗျာ
ကျွန်တော်ဒီကဆိုရင်တော့ကျောင်းတော်လာလဲနေရခင်ဗျာ အနေနဲ့လည်းသိမိရှိသမျှတပင်းနေရာသွားမယ်ဆိုရင်လည်းလမ်းကြီးကတော်ရုံပါခင်ဗျာလမ်းစဲကြီးနေနေလည်းတော်မီပါရမတတ်နိုင်ခင်ဗျာဒါကနေရာမိုးရွာတွေလည်းရှိရခင်ဗျာဘိုးဒေသဆိုလိုင်းနေလည်းလည်းရှိရခင်ဗျာ
ပြီးခဲ့တဲ့မေလတုန်းကတော့အဲ့ဒီနေရာကဒေသခံပြည်သူတွေចောင်းသားတွေကတင်ပြလာတဲ့အတွက်တမန်စိတ်လမ်းမြေကိုပြင်ဆင်သတ်မှတ်ပေးဖို့အတွက်စိတ်ကန်းအာဏာပိုင်တွေကိုရန်ကုန်တိုင်းအစိုးရအဖွဲ့ကအကြောင်းကြားခဲ့တာပါအဲ့ဒီနေရာမှာမြမစီးပွားရေးကော်ပိုရေးရှင်း MEC ကတည်ဆောက်နေတဲ့နောင်တုံစီမံကိန်းနဲ့အာယုံကုမ္ပဏီကတည်ဆောက်နေတဲ့စိတ်ခန့်တရားကြားမှာတည်ရှိနေတဲ့အကြောင်းကိုလေ့လာတွေ့ရှိရတဲ့အတွက်အာယုံကုမ္ပဏီကတည်ဆောက်နေတဲ့ကွန်ကရစ်လမ်းနဲ့နှီးချောင်းရေးသားထားပါတယ်ဒီအတွက်တမန်ကိတ်ကိုအဲ့ဒီလူသွားလမ်းနေနဲ့နှီးကပ်တဲ့နေရာကိုရွှေပြောင်းစိုက်ကပ်ဖို့ခွင့်ပြုကြောင်းဝန်ကြီးချုပ်ကိုစားညွှန်ကြားရေးမှူးကလက်မှတ်ရေးထိုးအကြောင်းကြားစာပို့ခဲ့ပါတယ်ရန်ကုန်တိုင်းအစိုးရအဖွဲ့ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အရင်နှောင်းကခွင့်ပြုခဲ့တာမှန်ပေမဲ့အခုအခါမှာတော့ခွင့်ပြုလို့မရတဲ့အကြောင်းရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးမြတ်ကျော်ကျော်ကဆိုပါတယ်
။ဟိုအရင်တော့ခွင့်ပြုခဲ့တာမှန်တယ်။အခုကဒီကမ်းလှမ်းတစ်ချောက်ပုံပြိုးရေးစီမံကိန်းတွေရှိတယ်။ရှိတဲ့အခါကျတော့ပိုပြီးကောင်းတဲ့နေရာကိုလုပ်ပေးလိုက်တာ။ဦးမြတ်ငစီကလာတဲ့အဖွဲ့တွေကတော့နည်းနည်းဝေးတော့ဝေးသွားတာပေါ့လေ။ဝေးပြီမဲ့လည်းဒီလိုပဲဟိုအဆင်ပြေအောင်လို့ဆိုပြီးတော့မှဒီရေစင်းတရဟိုဟာတွေလေကားတွေနောက်ပြီးတော့ဒီသွားတဲ့နေရာမှာကွန်ကရစ်လမ်းလေးတွေခင်းပေးတာလို့နောက်လေစိတ်ကတက်လို့ရှိရင်ဟိုနားနေဖို့အတွက်အဆောင်လေးတွေတသက်ရဆောက်ပေးတာလို့အဲ့ဒါလေးတွေလည်းစီစဉ်ပေးတာတယ်စီမံကိန်းတွေရှိတယ်ကျွန်တော်တို့ဒီရန်ကုန်မြို့ကိုဖွံ့ဖြိုးရေးစီမံကိန်းတွေရှိတယ်အဲ့ဒါကြောင့်လို့
ဒေသခံလူထုကတော့သူတို့အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲသွားတာကြောင့်ဖြည့်ရှင်းပေးနိုင်မယ့်အခြေအနေတွေကိုမျှော်လင့်နေကြပါတယ်အဲ့ဒီနေရာမှာတာမန်မောင်းပြီးအသက်မွေးဝမ်းကြောင်းနေတဲ့လူတွေတစ်ဖက်ကန်းကိုသွားပြီးတော့အလုလုကင်နေကြသူတွေရွာရှစ်ရွာလောက်ကကျောင်းသားတက်နေကြတဲ့မူလတန်းကနေအထက်တန်းအဆင့်ထိရှိတဲ့ကျောင်းသူကျောင်းသားလေးတွေအနေနဲ့ကျောင်းမတက်နိုင်တာအလုမလုနိုင်ကြတာတွေကိုကြုံတွေ့နေရပါတယ်လက်ရှိမှာတော့သူတို့ကိုအာဏာပိုင်တွေဘက်ကဆွေးနွေးတာတွေမရှိသေးတဲ့အတွက်မနက်၈နာရီကနေညနေ၅နာရီထိအဲ့ဒီတန်ဆူးကြိုးခတ်ထားတဲ့တမန်စိတ်နားမှာလာရောက်ပြီးသုံးရက်မြောက်နေ့အဖြစ်စုပေးဆန္ဒပြနေကြပါတယ်ရှင်
။မအေးအေးမာကမင်းမြန်တင်ပြသွားခဲ့တာပါရှင်။ပြည်ရင်းသတင်းတစ်ပုဒ်ဆက်ပြီးတင်ပြပါဦးမယ်။ဆက်ဆက်တဲ့တွေအရာမြန်မာနိုင်ငံအနေနဲ့အစွန်းရောက်တွေရဲ့အကြမ်းဖက်ချင်းချောင်းမှုအနေနဲ့ရှိတယ်ဆိုတာကိုတတိပြုထားတဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကဖမ်းဆီးမိတဲ့အကြမ်းဖက်သမားလို့တန်တရားရှိသူ၄ဦးနဲ့ပတ်သက်လို့တော့ဘယ်လိုအကြမ်းဖက်လုပ်ငန်းတွေနဲ့ပတ်သက်တယ်ဆိုတာစုံစမ်းစစ်ဆေးပဲရှိသေးတယ်လို့လည်းပြောပါရယ်ကိုသားညုံကစုံစမ်းမေးမြန်းချပါရရှင
်မြန်မာနိုင်ငံထဲပြီးခဲ့တဲ့အာဆီယံစည်းဝေးမတိုင်ခင်ကာလအတွင်းအကြမ်းဖက်သမားလို့ယူဆရသူအချို့ဝင်ရောက်တယ်ဆိုပြီးတော့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့လုံခြုံရေးအရာသတိထားစွန့်ဝဲမှုတွေလုပ်ခဲ့တာပါလက်တလောနိုင်ငံတကာမှာစိုးရိမ်နေကြတဲ့ IS Islamic အကြမ်းဖက်အဖွဲ့စည်းရဲ့ချင်းချောက်မှုမျိုးမြန်မာနိုင်ငံတိုက်ရိုက်မကြုံရသေးပေမဲ့အခြားအကြမ်းဖက်အဖွဲ့စည်းတွေရဲ့ချင်းချောက်မှုမျိုးရှိတယ်ဆိုတာကိုတော့သတိပြုထားတဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲမှုချုပ်စိုးမြင်က VOA ကိုပြောပါတယ
်ဒီ Interpol ရဲ့ဒီတကဘာလုံးဆိုင်ရာ database မှာရှိတဲ့အရေးအတွက်ကိုတော့ဒီ Interpol ထုတ်ပြန်ချက်ဒီပြည်သမကလုံခြုံရေးကောင်စီတင်စားချက်တွေကိုသိရပါတယ်လေကျွန်တော်တို့တော့ဥမာတိတိပပဟလာမြည်သူမြို့ဟာသတ်ပြန် identification ပိုင်းတော့မရောက်သေးပါဘူးခင်ဗျ။အခုကျွန်တော်တို့ဒီအဲကိုင်ရာဒုတိယကောင်းဆောင်မြန်မာခင်ရဲကျွန်တော်တို့ဒီလိုမျိုးဒီ foreign fighter issue ပေါ့ဒီဟာရှိတယ်ဆိုတော့ကျွန်တော်တို့သတိပြုမိနေပြီဖြစ်ပါတယ်။ဒီ regional မှာရော international မှာရော conference တွေတက်တဲ့ခါမှာဒီဆက်ဆက်တဲ့ပြည်တွေသုံးသက်ချက်တွေကျွန်တော်တို့ရရှိပါတယ်။ဒါလည်းပဲကျွန်တော်တို့ဒီသုံးဆိုင်အဆင့်ဆင့်ကိုကျွန်တော်တို့တင်ပြစီမံထားပြီးဖြစ်ပါတယ်။အဲ့မလို့ကျွန်တော်တို့ဒီခဲ့တဲ့ဒီ 25th ASEAN Summit တို့ ES Summit တို့မှာကျွန်တော်တို့ဒီရည်ရွယ်ဒီသတင်းချက်လက်များပေါ်ဒီကံပြီးတော့ချင်းချင်းနဲ့လုံသေးစီမံများလည်းကျွန်တော်တို့လုံနိုင်ခဲ့ပါတယ
်အကြမ်းဖက်ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်လို့နိုင်ငံတကာနဲ့တွဲပြီးတော့သတင်းအချက်လက်တောင်းခံမှုတွေလုပ်ထားတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်မကြာသေးခင်ရက်ပိုင်းအတွင်းကအကြမ်းဖက်သမားလို့တန်တရားရှိသူ၄ဦးကိုရှမ်းပြည်နယ်ဘက်မှာဖမ်းဆီးရမိပြီးတော့အကြမ်းဖက်လုပ်ရတွေနဲ့ပတ်သက်မှုရှိမရှိဆိုတာကိုသူတို့စုံစမ်းစစ်ဆေးနေသေးပဲရှိတယ်လို့ရဲမှုချုပ်စိုးမြန်ကပြောပါတယ်
။ဟိုပြီးခဲ့တဲ့ဘက်ကကြီးညာတယ်လို့ပြောတဲ့ဟာတွေကတော့ဒီကျွန်တော်တို့ကအားလဲဆိုလို့ကျွန်တော်တို့ယူဆရတယ်လို့ကျွန်တော်တို့အာသတ်မှတ်ခဲ့တာပေါ့နော်။အခုအဖွဲ့အစည်းကတော့သူတို့ကဒီ RS4 နဲ့ချိတ်ဆက်သလားဒီကဘာမှာရှိနေတဲ့ဒီ IS တို့ဟလာဒီအခိုင်အတန့်နဲ့ချိတ်ဆက်ကျွန်တော်တို့ကတော့ရောစေတော့ကျွန်တော်တို့အတီးပြူသေးဖြစ်ပါတယ်။ ongoing တွန်းနေတာဖြစ်ပါတယ်။ဒါတော့ဒီပါကျွန်တော်မပြောနိုင်သေးပါဘူ
းအခိုင်အတန့်ကောင်းဆောင်အမန်အယ်ဇာဝါဟီကဒီမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယရှေ့မြောက်ပိုင်းပြည်နယ်တွေကမွတ်စလင်တွေအတွက် Al-Qaeda India အဖွဲ့အစည်းဖွဲ့စည်းပြီးတဲ့အကြောင်းနောက်ဒီမြန်မာနိုင်ငံကို Jihad စစ်ပွဲဆင်နွှဲမယ်ဆိုပြီးတော့ဒီပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကသူကကြေညာထားတာပါမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့လုံခြုံရေးအင်အားစုတွေဘက်ကလည်းဒီလိုပြောဆိုပြီးတဲ့နောက်ပိုင်းမှာတော့ရန်ကုန်မန္တလေးအပါအဝင်နေပြီးတော့မှပါလုံခြုံရေးတိုးမြှင့်မှုတွေတောက်လျှောက်လုပ်ဆောင်နေတာတွေ့ရပါတယ်ခင်ဗျာ
ရရှိမြခင်မြမစီးပွားရေးဥပိုင်း limited ဟာမြန်မာနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ချီကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချက်မှတ်ထားတဲ့တရားဥပဒေလှုပ်ထုံလုံးကြီးတွေနိုင်ငံတကာစံရီးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြခင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023028555 Fax number 2023028555ဖြစ်ပါတယ်။ Email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူဆင်းရဲသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ်။
VOA မြန်မာရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်စနေနေ့အင်္ဂါညဖက်တွင်မှတပတ်ကိုနှစ်ကြိမ်တင်ဆက်ပေးနေပါရယ်တိုက်ရိုက်လေးလိုင်းမှာပတ်ဝန်းဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရယ်ရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ဆီးရီးယားနိုင်ငံအတွင်းကအားရဲ့စစ်သွေးကြွအဖွဲ့တွေကိုလေကြောင်းကနေထိုးစစ်ဆင်နေပေမဲ့ဆီးရီးယားသမ္မတဘတ်ဆာအာလ်အာဆတ်အစိုးရကတော့နဲ့တော့မဟာမိတ်အဖြစ်လက်တွဲတိုက်မှာမဟုတ်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါရယ်ဒါပေမဲ့လည်းဒီလိုလေကြောင်းကတိုက်ခိုက်မှုတွေဟာသမ္မတအာဆတ်အစိုးရကိုပိုးပြီးအကောင်အောင်ပန့်ပိုးပေးသလိုဖြစ်နေတယ်ဆိုပြီးအစိုးရကိုဆန့်ကျင်တိုက်နေတဲ့ဆီးရီးယားတပုံတချို့ကဝေဖန်ပါရယ် VOA အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထောက် Scott Stearns သတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးကပြောပြပါလိမ့်မယ
်အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေ ISIS စစ်သွေးကြွတွေကိုလေကြောင်းကနေထိုးစစ်ဆင်ခဲ့ကြတဲ့ကစီးရီးယားဆိုရကလည်းဒီစစ်သွေးကြွတွေပေါ်သူတို့တပ်ဖွဲ့တွေတိုက်ခိုက်နေတာတွေကိုရှင်းချခဲ့ပါတယ်။သမ္မတဥပမာကတော့ဒီကျန်းဖက်အဖွဲ့တွေကိုတိုက်ခိုက်ရမှာသမ္မတအာဇက်ဆိုရနဲ့မာမိတ်ဖွဲ့ပြီးတော့တိုက်ခိုက်တာမျိုးမရှိဘူးလို့ဆိုပါတယ
်။ We have communicated to the Syrian regime that when we operate going after ISIS
အဲစစ်သွေးကြွတွေကိုသူတို့ပိုင်လေကြောင်းကနေတိုက်ခိုက်တာတွေလုပ်တဲ့အခါကျွန်တော်ဘက်ကဆက်သွယ်ပြီးကြောင်းချထားပါတယ်။ကျွန်တော်နဲ့ထိတဲ့မဖြစ်အောင်ရှောင်ဖို့ပါဒီထက်ပိုပြီးကျွန်တော်တို့ဘက်ကသမ္မတအဆက်ဆူရနဲ့လက်တွဲမယ်ဆိုပြီးမျှော်လင့်မထားပါဘူးသူကဒီတမ်းပြည်မှာယုံကြည်စိတ်ချရတဲ့သူတရားမဟုတ်ပါဘူ
း He is not credible in that country
စီးရီးယားဆူရအတွင်းသဘောထားမတင်ပါတဲ့သဘုံအဖွဲ့တွေကအစ္စလာမ်ရဲ့ဆွံ့ရောက်အဖွဲ့တွေကိုတက်ခိုက်လာမယ်ဆိုပြီးသမ္မတဥပမာဆူရကမျှော်လင့်ထားခဲ့တာပါဒါပေမဲ့လည်းမဟာမိတ်တပ်တွေလေကြောင်းကနေတက်ခိုက်နေတာတွေကိုခွင်ကောင်းယူပြီးစီးရီးယားဆူရတပ်တွေကသူတို့ပို့ပြီးတော့ထိုးစစ်ဆင်လာတယ်လို့တပုံအဖွဲ့တွေကပြောပါတယ်။လေကြောင်းတက်ခဲမှုတွေကသဗ္ဗအာဆက်အစိုးရကိုကူညီထောက်ပံ့တယ်လို့ဖြစ်နေတယ်ဆိုပြီးတပုံတွေကမြင်တဲ့တစ်ချိန်တည်းမှာပဲလူထုကြားမှာလည်းဒီလိုလေကြောင်းကတက်ခဲတာတွေပေါ်ဆန့်ကျင်မှုတွေရှိလာတယ်လို့ဆိုပါတယ်။အမေရိကန်တက္ကသိုလ်ကဘာမော့ခ်ဂိုင်ဇစ်ကတော့ဝါရှင်တန်ရဲ့ချဉ်းကပ်မှုအပေါ်မှာမေးခွန်းထုတ်မှုတွေရှိလာတယ်လို့ဆိုပါတယ်
။ That's arguably the toughest, most complicated.
ဒါအငင်းပွားစရာအကောင်ဆုံးခက်ခဲပြီးရှုပ်ထွေးနံနေမှုအရှိဆုံးဗဟေးဒီတစ်ခုပါသမရဘာရှာအာဆတ်ကိုဘာလို့မလဲအခုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေကသမရအာဆတ်ကိုကူညီသလိုဖြစ်နေသလားဒါမှမဟုတ်ထိခိုက်စေသလားအမေရိကန်အစိုးရတဲမှလည်းသဘောမတူကြပါဘူးအရှိအလေပိုင်းမှာဒီအချိန်အခုလိုကြားဝင်တဲ့အတွက်သမရအာဆတ်အင်အားအဆုံးစွန်ခိုင်မာသွားမလားအာရော့သွားမလားဆိုတာနဲ့ပတ်သက်လို့အမြင်အမျိုးမျိုးရှိနေကြပါတယ်
အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူယန်ဆက်ကီကတော့စီးရီးယားရဲ့အမေရိကန်ရဲ့မဟာဗျူဟာနဲ့ပတ်သက်လို့မကြာခဏဆိုသလိုတွေးဆောင်ဆွေးနွေးမှုတွေရှိတဲ့အကြောင်းပြောပါတယ်။ဒါပေမဲ့လည်းတရားဝင်ပြန်သုံးသပ်တာမျိုးတော့မလုပ်သေးဘူးလို့ဆိုပါတယ်
။ adjust and consider a range of options
ဘလို့ပြန်ညှိနိုင်မယ်ရွေးချယ်စရာလမ်းတွေနဲ့ပတ်သက်ပြီးဘလို့ဆုံးဖြတ်မလဲဆိုတာနဲ့ပတ်သက်လို့အတွေးမိုင်းမှာဆွေးနွေးမှုတွေရှိပါတယ်။စီးရီးယားရေဟာကျမတို့ရင်ဆိုင်နေရတာတွေကအဆိုးဝါးဆုံးအကြက်တဲတစ်ခုပ
ါကဲတိုတက္ကသိုလ်ကသုံးသက်သူဖြစ်တဲ့ Justin Logan ကတော့စီးရီးယားရင်ဆိုင်မှုရွေးချယ်မှုတွေကသမ္မတဥပမာဆိုရအတွက်မရည်ရွယ်တဲ့ကျိုးဆက်တွေရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ
် A lot of the things that we do to try to fight terrorism in the Middle East
ရှေ့လေပိုင်းဒေသကအကြမ်းဖက်မှုတွေကိုတိုက်ခိုက်ဖို့ကြိုးစားမှုတော်တော်များများမှာအကြမ်းဖက်အဖွဲ့တွေကိုမထိခိုက်ပဲကျွန်တော်တို့အပေါ်မှာပဲလူတွေမုန်းပြီးကြံခဲ့တာမျိုးတွေရှိပါတယ်အကြမ်းဖက်အဖွဲ့တွေကိုအသာစီးရအောင်လှုပ်ပေးသလိုဖြစ်သွားတာမျိုးတွေလည်းရှိပါတယ်
အမေရိကန်ပူရက်စီဦးစီးချုပ်များဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီဟာမကြာသေးခင်တုန်းကအီရတ်နိုင်ငံကိုသွားရောက်ခဲ့ပြီးကတ်လူမျိုးစုခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ Islamic စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့ထိုးစစ်ဆင်မှုတွေကအချိန်ပြန်မြင့်လာနေပြီလို့သူကပြောပါတယ်။ဒါပေမဲ့လည်းရေရှည်ဆင်နွှဲမဲ့ထိုးစစ်ဟာနှစ်နဲ့ချီကြာနိုင်တယ်လို့ဗိုလ်ချုပ်ကြီးမာတင်ဒမ်စီကသတိပေးပြောဆိုပါတယ်ခင်ဗျာ။
ကိုသိန်းထိုက်ဦးစူးစီးတင်ပြသွားတာပါရှင်။အမေရိကန်တက္ကသိုလ်တွေမှာပညာလာသင်နေကြတဲ့နိုင်ငံတကာကျောင်းသားအရေးအတွက်ဟာအရင်ထက်ပိုများလာပြီးခုဆိုရင်ကိုသိန်းနီးပါးရှိလာပါတယ်။ဒီထက်ကတဝက်လောက်ဟာအာရှနိုင်ငံသားတွေဖြစ်ပြီးအများစုဟာတရုတ်ကျောင်းသားတွေဖြစ်ပါတယ်။ကမ္ဘာပေါ်ကခြားနိုင်ငံတွေထက်ဆိုင်ရင်နိုင်ငံခြားကျောင်းသားလက်အခန်းဆုံးအမေရိကန်နိုင်ငံမှာကျောင်းသားဦးလာကျောင်းသားဦးရေတိုးလာနေတဲ့အခြေအနေကိုဇလီကာဟုတ်ကသတင်းပေးပို့ထားပါတယ်။ကိုညာဝင်းအောင်ကတင်ပြပါမယ်ရှင်။
အမေရိကန်နိုင်ငံမှာအဆင့်မြင့်ပညာသင်ကြားဖို့2013-2014ပညာသင်နှစ်အတွက်ကျောင်းဝင်ခွင့်လျှောက်ထားသူပေါင်း 8,900 နီးပါးရှိတယ်လို့အပြည်ပြည်ဆိုင်ရာပညာရေးတက္ကသိုလ်တစ်ခုကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအရေးအတွက်ဟာမနစ်ကတဲ့စာရင်800ခန့်လုံးပိုများလာပြီးလွန်ခဲ့တဲ့အစည်းအဝေးနှစ်ထက်စာရင်နှစ်ဆများလာတာဖြစ်ပါတယ်။ဒီကိန်းဂဏန်းတွေကတရုတ်ဘွဲ့ကြိုကျောင်းသားတွေအလုံးအရင်းနဲ့ဝင်လာမဲ့လက္ခဏာတွေလည်းဖြစ်ပါတယ
်။ They emphasize on class discussion and emphasize on your opinion.
ဒီအမေရိကန်မှာကကိုယ့်ယူဆကိုစာသင်ခန်းထဲဆွေးနွေးတာကိုဦးစားပေးတာရယ်။ဆရာတွေပေါင်မောက်ခတွေနဲ့လည်းအပြန်အလှန်ညှင်းခုံလို့ရပါတယ်။အဲ့ဒီလိုအတွေ့အကြုံမျိုးရကြင်လို့ပါ
။တရုတ်ကျောင်းသားတွေတိုးလာနေတယ်ဆိုပေမဲ့ပြီးခဲ့တဲ့နှစ်ကိုပြန်ကြည့်ရင်ကူဝိတ်၊ဘရာဇီး၊ဆော်ဒီအာရေဗီယာနဲ့အီရန်လိုကျောင်းသားတွေကပါတိတိသာသာတိုးလာနေပါတယ်။အမေရိကန်တနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်ကျောင်းသားတွေရဲ့400ခန့်လုံးဟာနိုင်ငံသားတွေပါ။အမေရိကန်ကျောင်းနေမှာတက်နေတဲ့နိုင်ငံသားတွေကအကျိုးဖြစ်ထွန်းစေသလိုအမေရိကန်တက္ကသိုလ်ကောလိပ်4000ကျော်ကလည်းပိုပြီးလက်ခံနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်။ Institute of International Education အဖွဲ့ကဒုခရဘန်ဒါရီကတော့ခုလိုမြင်ပါတယ
်။ We know that international students contribute significantly to US classrooms and campuses through their global
အမေရိကန်တက္ကသိုလ်တွေမှာပညာလာသင်နေတဲ့နိုင်ငံတကာကျောင်းသားတွေကနိုင်ငံခြားကိုသွားရောက်လေ့လာဖို့အခွင့်အရေးမရတဲ့အမေရိကန်ကျောင်းသားတွေကိုသူတို့ရဲ့အမြင်တွေနိုင်ငံသားအထွေထွေတွေကိုမျှဝေပေးနေတာကျမတို့တွေ့ရပါတယ
်။အခုလိုနိုင်ငံတကာကျောင်းသားတွေများလာတာကအမေရိကန်စီးပွားရေးအတွက်လည်းပိုကောင်းစေပါတယ်။အမေရိကန်ပညာရေးဝန်ကြီးဌာနလက်ထောက်ဝန်ကြီးအီဗန်ရန်ယန်ကအခုလိုပြောပါတယ
်။ This year $27 billion was contributed to our economy at the local, state and national.
ကျောင်းသားတွေစီကဒီနှစ်အတွက်ဒေါ်လာ29ဘီလီယံဝင်ငွေရစေပါတယ်။သူတို့ရဲ့ကျောင်းစီအင်ခန်း၅ခနဲ့အခြားအသုံးစရိတ်တွေကရတာပါ။
တပတ်မှာအမေရိကန်နိုင်ငံသားဥညီဌာနနဲ့ပညာရေးဌာနတွေကလည်းအမေရိကန်ကျောင်းသားတွေနိုင်ငံခြားမှာပညာသွားသင်ကြဖို့လှုံ့ဆော်နေပါတယ
် We believe that study abroad can increase American competitiveness by enabling US students to acquire language skills
နှစ်ဆက်တည်းရာစုအတွက်လိုအပ်တဲ့ဒေသတွေနဲ့နိုင်ငံတကာပြဿနာတွေကိုချဉ်းကပ်ရမှာဘာသာစကားကျွမ်းကျင်ဖို့လည်းလိုအပ်တာကြောင့်အဲ့ဒီအတွက်နိုင်ငံခြားပညာတော်သင်သွားကြဖို့အမေရိကန်ကျောင်းသားတွေကြားမှာစိတ်ဝင်စားမှုပိုများလာတယ်လို့ကျမတို့ယုံကြည်ပါတယ်
။ပညာရေးဝန်ကြီးဌာနလက်ထောက်ဝန်ကြီး Miss Ryan ပြောဆိုသွားတာပါ။2013-14 စီးရင်အရအမေရိကန်ကျောင်းသား2,900နိုင်ငံခြားသွားပြီးပညာသင်နေကြပါတယ်။အရင်ကတော့ဥရောပနိုင်ငံတွေကိုအထူးသဖြင့်ဗြိတိန်နိုင်ငံကိုအမေရိကန်ကျောင်းသားတွေသွားတာများပေမဲ့အခုနောက်ပိုင်းမှာလက်တင်အမေရိကနဲ့တရုတ်နိုင်ငံတွေစီသွားကြတာပိုများလာပါတယ်။International Institute of Education အဖွဲ့က Christine Farugia ကတော့
China now is at the number 5 host country for
အခုဆိုရင် American ကျောင်းသားတွေကိုလက်အခံဆုံးနိုင်ငံတွေထဲမှာတရုတ်နိုင်ငံကနံပါတ်5မှာရှိနေပြီးတော့တရုတ်မှာ American ကျောင်းသား14,000ရှိပါတယ
် American တက္ကသိုလ်တွေကသူတို့ကျောင်းမှာလာတက်ဖို့ကမ္ဘာပေါ်ကလူငယ်တွေကိုဆွဲဆောင်နေကြမှာပဲအခြားနိုင်ငံတွေကျောင်းမှာလည်းအပြန်အလှန်ကျောင်းသားဖလှယ်တဲ့ပညာသင်ကြားရေးအစီအစဉ်တွေတိုးပွားလာနေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စူးစီးတင်ပြသွားတာပါရှင်။ VOA American အသံကနေပုတ်ထူးနေညဖက်အသံလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတရက်အသံလွင့်ပေးနေပါတယ်။ VOA American အသံရဲ့ပုတ်ထူးနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30 minutes တို့ကနေဖန်ယူနိုင်ကြပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ထို့ဒုတိယပိုင်းထုတ်လွှင့်မဲ့10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလာမီတာ190ရောကနေပြီးတော့လဲတိုးချက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်ပေးသွားမယ့်သတင်းပတ်စီကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။
ကျမကကိစ္စကပါလိုက်ဥပဒေကနှောက်နေသွားမယ်ကျမတို့ကဥပဒေကိုတချမ်းနေ
ရမြမအရေးတုံသက်ချက်မှာရန်ကုန်ဝိဇ္ဇာသိပ်ပန်တက္ကသိုလ်ကတိခဟောင်းဒေါက်တာဒေါ်ရင်ွယ်ပါရှင်ဒီကြောင့်အသေးစိတ်ကိုမကြခင်ကြားကြမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်မှာပါဒီတစ်ပတ်မှာတော့အာဆီယံထိပ်သီးအစည်းအဝေးမြန်မာနိုင်ငံရောက်အမေရိကန်သမ္မတအကြောင်းနဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲစတာတွေကိုနားဆင်ရမှာပါမအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုကြီးတင်ဆက်ထားပါတယ်
တဲ့ဒရင်ဘဟာပြည်တွင်းကသတင်းသမားတွေအတွက်မအားလိုက်ရအောင်အဖြစ်ပြက်တွေကဆက်နေပြီးတော့အားလုံးဒီဘက်ကလည်းစိတ်ဝင်စားစရာသတင်းတွေကြည့်တွေ့ရပါတယ်။အာဆီယံအစည်းအဝေးကိုတက်ရောက်လာတဲ့ကုလသမဂ္ဂအထူးရေးအတွင်းရေးမှူးဘန်ကီမွန်းကရိုဟင်ဂျာလို့တုံ့နှုံးလိုက်တဲ့အပေါ်ပြည်တွင်းမှာကန့်ကွက်မှုတွေရှိခဲ့ပြီးတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်သူဦးမမောင်အောင်ကကန့်ကွက်စာပေးပို့လိုက်တဲ့အကြောင်းလဲသတင်းတွေမှာဖတ်ရှုရပါတယ်။ဒါအပြင်ရိုဟင်ဂျာဆိုပြီးတော့တုံ့နှုံးတဲ့အဖွဲ့အစည်းတွေကကူညီမဲ့အကူအညီတွေကိုလက်မခံဘူးလို့လည်းဆုံးဖြတ်ထားတယ်လို့ရေးသားဖော်ပြထားတာကိုတွေ့ရပါတယ်။သမ္မတဥဘမကလည်းတကယ်လို့ရိုဟင်ဂျာလို့ခေါ်တုံ့နှုံးမယ်ဆိုရင်ဆန္ဒပြကန့်ကွက်မယ်ဆိုပြီးတော့လည်းတချို့အဖွဲ့အစည်းတွေကကြေညာထားကြပါတယ်။အခုတစ်ပတ်တွေ့ရတဲ့သတင်းတွေထဲမှာဆိုရင်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကအုံအုံကြက်ကြက်နဲ့ဖော်ပြခဲ့ကြတဲ့အလွတ်သတင်းတော့ကိုပါကြီးတေဆုံးရတဲ့ကိစ္စနဲ့ပတ်သက်လို့အကြောင်းရင်းကိုလူ့ခွင့်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုရလဒ်တချို့မကြခင်ရပိုင်းအတွင်းမှာထုတ်ပြန်မယ်ဆိုတဲ့သတင်းအစီရင်ခံစာအပြည့်စုံကိုတော့အခုလမကုန်ခင်မှာသမရစီကိုတင်ပြသွားမယ်ဆိုတဲ့အကြောင်းသတင်းမီဒီယာတွေမှာဖော်ပြထားတာတွေ့ရပါတယ်။သတင်းနောက်တွေမှာတော့အာဆီယံထိပ်သီးအစည်းအဝေးကိုသတင်းလိုက်ကြပြီးနောက်တစ်နေ့မှာပဲရန်ကုန်ကိုရောက်လာတဲ့အမေရိကန်သမ္မတအိုဘားမားရဲ့သတင်းကိုပြန်ပြီးတော့တင်ပြနိုင်မှုအတွက်နေပြည်တော်ကနေရန်ကုန်ကိုအပြေးပြန်လာခဲ့ကြတဲ့အကြောင်းသိရပါတယ်။အမေရိကန်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်သတင်းဟာအာဆီယံထိပ်သီးအစည်းအဝေးသတင်းတွေထဲတောင်လွှမ်းသွားတယ်လို့ဆိုရတော့အောင်မြန်မာလူထုကအမေရိကန်သမ္မတကိုစိတ်ဝင်စားနေကြတာပါအခုသတင်းပတ်ထဲသတင်းမီဒီယာတွေမှာနေရအများဆုံးယူထားတဲ့အမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံမှာပြောဆိုခဲ့တဲ့အချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံသားတယောက်အနေနဲ့တခုခုလုံနေတယ်လို့ခန့်စားရတဲ့အကြောင်းသတင်းစာဆရာကြီးဦးခမောင်လေးခေါ်ဖိုးတောက်ကြားကပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးသမ္မတအိုဘားမားကအမေရိကန်အစိုးရရဲ့ကိုယ်စားပြုပြောဆိုချက်တွေကိုသာနားထောင်ရပြီးဒီမိုကရက်ပါတီရဲ့ခေါင်းဆောင်သူတယောက်အနေနဲ့နောက်ပြီးတော့အသားအရောင်ရှိတဲ့အမေရိကန်သမ္မတတယောက်အနေနဲ့မြန်မာနိုင်ငံအပေါ်အမြင်တွေကိုပြောမသွားဘူးလို့ခန့်စားရတဲ့အကြောင်းဆရာဖိုးတောက်ကြားကအခုလိုပြောပါတယ်
။တေအိုဘားမားကဤတစ်ခေါက်မှာပထမတစ်ခေါက်ကြီးရန်ကုန်လာပြီးတော့ခြေချအောင်ပဲခြာသွားတယ်။တတ်ဒေါင်းပေါ့ဗျာ။2008ခုဖွဲ့စည်းပုံအခြေခံဥပဒေအရကျွန်တော်တို့ရဲ့ capital ဖြစ်တဲ့နီးပြည်တော်ကိုမရောက်တဲ့အတွေ့ရန်ကုန်ဝင်လာပြီးခြေချအောင်ချပြီးတော့ရန်ကုန်မှာသမ္မတကြီးဦးသိန်းရှင်တဲ့ခဏတစ်ဖြုတ်တွေ့သွားတာဟာ it is နိုင်ငံတကာတတ်မှန်ထုံးနေကြည့်ပဲဆိုရင်ဒါအတိုင်းတာတရားအထိပ္ပယ်အများကြီးဖွင့်ဆိုလို့ရတယ်တတ်ချက်အခုဒုတိယတစ်ခေါက်လာကတော့ official visit ဖြစ်တယ် touchdown လောက်တာကဒီပြေကိုလုတ်တယ်တရားဝင်ဖြစ်တယ်အဲ့တော့သူကနီးပြီးတော့มาပေါ့ဗျာအာဆီယံနဲ့ပြောတာတခုကျွန်တော်တို့ဗမာပြည်နဲ့ပြောတာတခုဗမာပြည်နဲ့ပြောတာလည်းကျွန်တော်တို့ကသတင်းအရာပဲသိရတယ်အာဆီယံနဲ့ပြောတာလည်းသတင်းအရာပဲသိရတယ်နှစ်ခုကြားပြောတာလည်းကျွန်တော်မသိဘူးအဲ့မှာကျွန်တော်ခံစားရတာကသမရာကြီးဒီနီးပြီးတော့มาသတင်းထုတ်ပြန်တဲ့အတိုင်းပြောကြ ဒါတွေအလုံးဟာအမေရိကန်နိုင်ငံရဲ့သမ္မတအဒီနဲ့ပြောတာဖြစ်တဲ့အတွက်အမေရိကန်အစိုးရကိုကိုစားပြီးပြောတယ်လို့ကျွန်တော်ကဒီလိုခံယူတယ်
။နောက်တစ်ဆက်ထဲအွန်လိုင်းလူမှုမီဒီယာတွေမှာအပြောများနေတဲ့အကြောင်းအရာတစ်ခုကိုတင်ပြခြင်းပါတယ်။အဲ့ဒါကတော့သမ္မတအိုဘားမားရဲ့ခီးစဉ်နဲ့ဆက်နွယ်နေပေမဲ့အိုဘားမားရဲ့အကြောင်းတော့မဟုတ်ပါဘူး။အိုဘားမားခီးစဉ်အတွင်းရန်ကုန်မြို့ရဲ့ရှေးဟောင်းဘီတုကာလက်ရာတစ်ခုဖြစ်တဲ့ဝင်းကြီးများယုံကိုလာရောက်ပြီးတော့ကြီးစုစဉ်လိုက်လံပြသသူဒေါက်တာတပ်မြင့်ဦးရဲ့ဝေဆားစင်မှုအကြောင်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်မဖြစ်မီကာလမြန်မာနိုင်ငံကပညာရက်တွေဝေဆားစင်ပုံကိုတောဆန်နဲ့တကြီးသားလားဆိုတဲ့ပြောဆိုဝေဖန်မှုတွေကိုလူမှုကွန်ရက်တွေပေါ်မှာအတော်များများဖတ်ရှုကြပါတယ်။ဒီလိုဝေးရတဲ့ရည်ရွယ်ချက်ကတော့လိုက်လံပြသတဲ့အဆောက်အဦကအင်္ဂလိပ်ကိုလိုနီခေတ်ကဆောက်ခဲ့တဲ့အဆောက်အဦဖြစ်တာကြောင့်အဲ့ဒီကာလရဲ့အငွေ့အသက်ရအောင်တမင်ရည်ရွယ်ပြီးတော့ဝစ်ဆင်လိုက်တဲ့သဘောမျိုးလို့လည်းတချို့ကသုံးသပ်ကြပါတယ်။သတင်းသမားတဦးဖြစ်တဲ့ကိုဖိုးလာမင်းကတော့
အဲ့တော့အဲ့လိုမျိုးဦးတန်းမြင့်ဝတ်တာပြောရဲဆိုရတာဘာလဲဆိုတော့တိရစ္ဆာန်လူငယ်တွေအနေနဲ့စာဖတ်အားနည်းတာလည်းပါတယ်နှိမ့်ချက် generation gaps လို့ခေါ်တဲ့ဒီမျိုးဆက်ကွာဝတာလည်းပါပါပေါ့လေအမှန်တကယ်တော့ဒါကတော့ colony kick ကပညာရက်တွေဝတ်တဲ့ပုံစံပဲအရင်တော့ဆိုရင်သူတို့က Valentino သဖြင့်ဖြီးမယ် blazer coat ဝတ်မယ် muffler ပတ်မယ်ဘန်ကောက်လုံးကြီးဝတ်မယ်အောက်က pump shoe စီးမယ်ပေါ့ဒါပေမဲ့သူတို့ကဒါကြီးကိုအစ်စ်ဆန်းကြီးဖြစ်နေအမှန်တကယ်တော့ဦးတန်းမြင့်ကိုဝတ်တဲ့ဆိုတော့ကသူကဒီ colonial building ဖြစ်တဲ့ colony ရဲ့အဆောက်အုံဖြစ်တဲ့ဝင်းကြီးများရုံးမှာသူကပြတဲ့အချိန်မှာဒီ atmosphere ကို atmosphere ကိုရစေခြင်းလို့သူကဝတ်ပြတာလို့ကျွန်တော်ကအဲ့လိုပဲယူဆပါတယ
်။ရှီခိကဝစားစင်ပုံတွေအကြောင်းကိုဝေဖန်ကြတဲ့လူငယ်တွေရဲ့ပြောဆိုချက်တွေအကြောင်းတင်ပြပြီးမှာတော့အခုသတင်းပတ်အတွက်တခြားထူးခြားတဲ့သတင်းအကြောင်းအရာတစ်ခုကတော့မကြခင်ကအတီးပြုတ်လိုက်တဲ့အမျိုးသားပညာရေးဥပဒေကိုတက္ကသိုလ်ကျောင်းသားတွေ၄ရက်ဆက်တိုက်ဆန့်ကျင်ဆန္ဒပြကြတဲ့သတင်းပဲဖြစ်ပါတယ်။၄ရက်ဆက်တိုက်ဆန္ဒပြပြီးတဲ့နောက်မှာပြင်ဆင်ဖို့ရက်အချိန်60ပေးပြီးတော့မထူးကြရင်တနင်္ဂနွေလုံးအတိုက်တာနဲ့အရှိန်မြင့်ပြီးတော့လှုပ်ဆောင်မယ်ဆိုပြီးတော့ရာဇသံပေးထားခဲ့တဲ့အကြောင်းတင်ပြရင်းအခုတစ်ပတ်မြမမီဒီယာမြင်ကွင်းကိုအဆုံးသတ်ရရပါတယ
်မြမမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင်မြမနိုင်ငံရဲ့ဥပဒေဟာဗဟိုချုပ်ကိုင်မှုအများလုံးပြီးကျောင်းသားတွေလွတ်လပ်စွာစုဝေးခွင့်တမကဖွဲ့စည်းခွင့်ကိုပိတ်ပင်ထားတယ်ဆိုပြီး1960တဝိုက်ကရန်ကုန်တက္ကသိုလ်ကျောင်းသားတမကကောင်းဆောင်လည်းဖြစ်ဝရင်တရင်စာဆရာကြီးလည်းဖြစ်တဲ့ဦးတာပန်တမရဦးသိန်းစိန်ရဲ့ပညာရေးအကြံပေးအဖွဲ့ကောင်းဆောင်ရန်ကုန်ဝိစာသိပ်ပန်တက္ကသိုလ်ကတိကဟောင်းဒေါက်တာဒေါ်ရွရင်ွယ်တို့နဲ့ဦးကျော်စန္ဒာကဆွေးနွေးသုံးသပ်ထားတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြပါရှင
်အစိုးရကပြဋ္ဌာန်းတဲ့ပညာရေးဥပဒေဟာဘ ਹੁ ထုတ်ကိုင်မှုများလွန်းတဲ့ဆိုရဲကျောင်းသားတွေရဲ့ဝေဖန်ချက်ကိုဆရာမဘယ်လိုသဘောရပါလဲခင်ဗျာ
ကျမကတော့ဒါကျောင်းသားတွေကိုရှင်းပြခြင်းပါလေဘ ਹੁ ထုတ်ကိုင်မှုကတစ်အချက်ပေါ့လေသူတို့ထင်တယ်လို့လဲထင်တယ်လို့လဲမများပါဘူးနည်းချက်ကတချို့အရာတွေကအခုချိန်မှာအသင်ကူးပြောင်းရေးကာလမှာဟိုဘခုကမချုပ်ကင်လို့မဖြစ်ဘူးကျမနည်းနည်းလေးအချင်းကျုံပေါ့လေရှင်းပြပြစီ
ဟုတ်ကဲ့
ဘယ်လိုလဲဆိုတော့ကျမတို့တက္ကသိုလ်နဲ့ဒီဂရီကောလိပ်တွေက169ကျောင်းရှိတယ်အခု169ကျောင်းဆိုတာအများကြီးဆိုတော့ဒီဟာတွေဒီကျောင်းတွေအလုံးကိုကျမတို့ကဟုတ်ပြီဟိုဟိုလွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်ခွင့်ပေးလိုက်တဲ့အမျိုးသားပညာရေးဥပဒေကကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတာထူးထောက်မှုနောက်ရွှေ့ပြောင်းမှု transfer နောက်ဒီအလုတ်ခံခံထားတဲ့ဟိုကိစ္စပေါ့လေဒီကိစ္စဒီကိစ္စရက်၃ရက်မှာလုံးဝဝေမပါတော့ဘူးပညာရေးဝန်ကြီးဌာနကလည်းမကင်တော့ဘူးအစိမ့်ပညာဦးစီးဌာနဆိုတာလည်းနောက်ဆိုရှိတော့မှာမဟုတ်ဘူးအခုဆိုရင်လောလောဆယ်တက်ကတော်မှာကတိကတရားကွန်နေပမောက္ခဖြစ်ချင်ရင်ဒီအစိမ့်ပညာဦးစီးဌာနကင်နေစစ်တွေကနေရန်ကုန်ပြောင်းရင်အစိမ့်မြင့်ပညာဦးစီးဌာနကိုင်းနဲ့အဆရှိတဲ့ပြင်ဒါရီယာကျမတို့မလုပ်တော့ဘူးဆိုပြီးမူထဲမှာပါပါတယ်သို့တော့လည်းပဲ69ကျောင်းဆိုတော့ဒီကျောင်းနဲ့ဒီကျောင်းကလည်းအရေးချင်းမတူဘူးသွန်အားတွေလည်းမတူဘူးမတူတော့ပညာရေးမူတွေနောက်ပြီးစင်ညွန်းညွန်းနဲ့ပတ်သက်တဲ့ပညာအရေးချင်းအဆင့်တန်းမူတွေနောက်တစ်ခုကဘတ်ဂျက်ချပေးတဲ့မူတွေအဲ့ဒီမူတွေကိုတော့လုံးလုံးစေတော့ထိမ့်ချုပ်ထားမှာပဲဒါကတော့ဟိုနိုင်ငံတကာအရှုထောင့်နဲ့ကြည့်ရင်လည်းနားလည်နိုင်ပါလေဥပမာစင်ကာပူနိုင်ငံသိနာမည်ကြီးတဲ့ National University of Singapore NUS ဆိုတာကဟိုချုပ်ကိုင်မှုကနောက်ပြီးဆုံးသူတို့ short ချလိုက်တာ2004ခုနှစ်မှာ short ချလိုက်တယ်ဆိုတော့စင်ကာပူလိုခင်မီတိုးတက်တဲ့နိုင်ငံတော်အစိုးရတက်ကြလို့ဆိုတော့ဘလို့ပဲတော့အစိုးရနည်းနည်းပါးပါးတော့ဒီ policy ပေါ့လေမူအပိုင်းမှာတော့ပါလိမ့်တယ်လက်ထောင်နဲ့လေးအထိနောက်ပိုင်းကျမှလုံးဝဖွင့်ချပလိုက်တာဆိုတော့ကျမတို့ကလည်းအဲ့ဒီအဆင့်မရောက်သေးပါဘူးအဲ့လိုလုံးဝဖွင့်ချဖို့ ဒီ budget တွေကလည်းဟိုအင်အားနည်းနေပါလေ budget တွေခွဲဖွေဖို့ကလည်းဘလို့ပဲပြပြောဟိုငူချပြရမှာပဲ
ဒါ
မဲ့ဒီတက်ကစိုးတွေမှာအုတ်ချုပ်မှုကိုဝင်ဆက်ဖက်လာဆိုမှဆက်ဖက်ဘူးကျွန်မအဲ့ဒါပြောချင်လို့ပ
ါဟုတ်ကဲ့ဆိုတော့အဓိကကတော့ပတ်စံခွဲပေးဖို့အစိုးရကမိခိုအားထားနေရတဲ့ဆွဲသဘောပေါ့ဆရာမ
ဟုတ်တယ်လေမိခိုအားထားရတော့မဟုတ်ဘူးလေဒါနိုင်ငံတော်ပတ်စံကိုတုံးရင်တော့နိုင်ငံတော်စံနေတော့လေးစားရမယ
်ဟုတ်ကဲ့ဒါကဘဟုချုပ်ကံမှုအပိုင်းဖြစ်ပါတယ်လွတ်လပ်စွာစီယုံတဲ့အပိုင်းမရောက်သေးပါဘူးဥသာမန်ဘယ်လိုသဘောရပါလဲခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘဟုချုပ်ကံမှုများလွန်တယ်လို့ဝေဖန်တဲ့ကိစ္စရောဒီဥပဒေကို
ဘဟုချုပ်ကံမှုကတော့အခုဟာကအခြားသားအရာမှာတပြည်တော့ဖြစ်နေတာပဲဗျာအခုကခင်ဗျဟိုဒီမိုကရေစီပေးတယ်ဆိုပေမဲ့ဟိုအစိုးရတစ်ဖြစ်လဲအရာသားအစိုးရဆိုပေမဲ့ဒီအာဏာကိုချုပ်ကင်ထားတာပဲအဲ့တော့ဘ ਹੁ ချုပ်ကင်မှုကရှိနေတာပဲဒါပညာရေးတစ်ခုတည်းမှမဟုတ်ဘူးအားလုံးကရှိနေတယ်အဲ့တော့ဘ ਹੁ ချုပ်ကင်မှုမရှိဘူးဆိုတာတော့မဟုတ်ဘူးဗျာကျွန်တော်အမြင်ကတော့
ဘ ਹੁ ချုပ်ကင်မှုတော့တကယ်
ဟုတ်ပါတယ်ဆရာပြောတာမှန်ပါတယ်ဘ ਹੁ ချုပ်ကင်မှုမရှိဘူးဆိုတာတော့မဟုတ်ဘူးဒါမှကျမရှင်းပြနေတာဒီဟိုဆရာအများစုကျောင်းသားအများစုကမကြိုက်တဲ့ဒီ transfer တော့ promotion တော့ကိုဘကောချုပ်မကင်ထားတော့ဘူး management လည်းမချုပ်ကင်ဘူးဥမာအဲ့ဒီတက္ကသိုလ်ရဲ့ဘဏ္ဍာရေးကိုသူတို့ကသူတို့ manage တုံးကကျမဥပမာပြောမယ်ဟိုဒကုံတက္ကသိုလ်ကကျောင်းသား1000ကျော်ရှိတယ်အဲ့1000အတွက် budget ကိုဘကောချပေးမယ်နောက်ဘလို့တုံးဆိုတာမပြောတော့ဘူးတခုရှိတယ်တချို့ budget ကတော့လက်ကအတွက်ထားမယ်ဒါကတော့သမီးရိုးကြပဲလေဒါမဲ့ကျန်တာတွေကကြိုက်တယ်လို့သုံးလို့ရတယ်လေ budget ကလက်ကအတွက်ဆိုတော့နိုင်ငံတော်ဝန်ထမ်းတွေကိုအဲ့ဒါတွေတော့လက်ကပေးရမှာပေါ့မချုပ်ကင်ပါဘူးအုတ်ချုပ်ရေးအရာမချုပ်ကင်ဘူးငူအရာကကျမတို့ဒီဟိုအမျိုးသားပညာရေးဥပဒေမှာချုပ်ကင်တယ်လို့ပြောတာငူအရာတော့ဒီနိုင်ငံတော်ရဲ့တက္ကသိုလ်တွေဆိုတော့ငူကတစ်ခုပဲရှိရမယ်လေ
ဒါမဲ့ကျွန်တော်တစ်ခုကဘဟုချုပ်ကင်မှုဆိုတဲ့နေရာမှာဘူချုပ်ကံမှုရဲ့အစွဲပွားလေးတို့တခုဟိုမြင်တယ်ဒါကအမှန်ကအစွဲပွားလို့မဟုတ်ဘူးဗျသူတို့ရဲ့အလေးအနက်ထားတဲ့ကိစ္စပဲကျောင်းသားစွမ်းမေတ္တာရင်းတဲ့ကိစ္စကကျောင်းပညာရေးမြင့်တဲ့ကော်မတီဆောင်ရွက်ရမယ့်လုပ်ငန်းရှင်တွေပါတဲ့မိမိတက်လို့ဆိုဖွဲ့စည်းပြီးဒီမှာခံတော်ရဲ့အဖွဲ့မှာတဲ့တောင်းခွဲလိုက်အတန်းလိုက်အထူးပြုလိုက်ဆိုပြီးတော့ကျောင်းသားကိုယ်စားလေးပါတဲ့အဲ့ဒါကျောင်းသားသမက်ကိုပြောချင်တာဗျကျောင်းသားသမက်ကဆိုတဲ့စကားကိုသူကကြောက်နေတယ်ဗျကျောင်းသားသမက်ကဆိုတာသမက်ကဆိုတာကဖះဟောစကားဗျသူကကျောင်းသားသမက်ကကိုဘာကြောင့်ကြောက်တက်ခဲ့လို့ဗျကျောင်းသားလေးကိုတက်ခဲ့တော့တချင်းကြောက်နေတယ်အဲ့ဒါတော့သမက်ကဆိုတာမဟုတ်ဘူးသူကသမက်ကလို့ပြောရင်ရှင်းနေတာပဲဗျအဲ့ဒါမျိုးကြီးရှိတယ်ဗျဒါဘို့ထုတ်ခံမှုပဲ
ဟုတ်ကဲ့နောက်တစ်ခုကဒီမှာကန့်ွက်တဲ့ပညာရေးစနေပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ဆိုတဲ့အဖွဲ့ကစာထဲမှာလည်းဗာပြောထားလဲဆိုတော့ပညာရေးဝန်ထမ်းအားလုံးကိုကျင့်တရားကောင်းမွန်ကကိုပိုင်ဆုံးဖြတ်ဆောင်ရွက်နိုင်မှုနှင့်ကိုတိုင်းတာဝန်ယူတတ်မှုဖွံ့ဖြိုးလာမှုအပေါ်မူတည်၍ဘ ਹੁ ချုပ်ကံမှုစောချသည့်စနစ်ကိုကျင့်သုံးရေးဆိုပြီးတော့ရေးထားပါတယ်တဲ့ဥပဒေအပုံမှ၄အပိုက်ခွဲတိုင်းရင်ကောင်းပါဆိုလိုသည့်အချက်မှာဆရာဆရာမများဤဂုံတိခါကိုထိပါသဖြင့်ပြင်းထန်စွာကန့်ကွက်ပါသည်လို့ဆိုထားပါတယ်ဆရာမအဲ့ဒါကိုတွေးမိပါလားခင်ဗျာ
အဲ့တော့ကျမသဘောမတူဘာလို့ဆိုဆရာဆရာမဆိုတိန်ကျုံကြီးပြောတာကျောင်းသားတွေလိုပဲကျမတို့ဒီအစိုးရလိုပဲဘယ်သူမှတော့ဟိုတိန်ကျုံကြီးနေအဲ့လိုဟိုစိတ်ခါစော်ကားတယ်လို့ပြောလို့မရဘူးတရားဥပဒေချိုးဖောက်ရင်တော့ဒါဟိုချိုးဖောက်တာပဲကျမပြောတာကိုကျောင်းသားတွေကိုကျူရှင်ပြပြီးဒီချစားနေတာကြီးအများကြီးရှိတယ်အဲ့တော့ကုကုံတိတ်ခါနဲ့ညီအောင်ကိုနေတော့ဟုတ်တာပေါ့ဒါအရေးယူတဲ့တော့ယူရမှာပဲလေဒါဟိုကျမတို့လည်းဤဥပဒေတွေကဟိုထပ်မယ်လို့ထင်ပါလေ
ခုနတောင်းသားသမက်ကဖွဲ့စည်းခွင့်ကိုမပေးရင်လို့ဘိုးချုပ်ကံမှုကဒီကနေ့ဆက်ဆက်နေတဲ့ဥပဒေမှန်ကတော့ဒါចောင်းသားတွေကိုသက်ခဲလို့ចောင်းသား36နေတယ်သမက်က36နေလို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေမှန်နဲ့ဆက်လက်ပြီးတော့ဘယ်လိုပွင့်လင်းသွားအောင်လုပ်နိုင်မယ်ထင်ပါလေဒီကိစ္စကိုចောင်းသားသမက်ကဟိုလှုပ်ပေးလိုက်ရင်သူတို့ကိုတကယ်အန္တရာယ်ပြုလာနိုင်တဲ့အခြေအနေရောရှိနေလို့လားခင်ဗျာ
အဲ့ဒါမရှိပါဘူးဗျာကျွန်တော်တို့ဒီမှာဟို1958ခုနှစ်ကဗျာဖတ်ဆက်ပလကွဲတယ်ဒီမြန်နဲ့စန့်ရှင်းကွဲတော့ဥမှုကတိုင်းပြည်ရဲ့ငြိမ်းချမ်းရေးတိုင်းပြည်ရဲ့ပြည်တွင်းစစ်ကိုရပ်စီခြင်းနဲ့ဆိုတော့တွေးကြောဆံပါလာတယ်တိုင်းပြည်ပြည်သူလူတို့ကိုတိုက်ညာတဲ့ပုံစံတွေပါလာတယ်အဲ့တော့ကျွန်တော်တို့ကျောင်းသားသမက်ကစန့်ရှင်းကိုထောက်ခံတယ်စန့်ရှင်းကိုထောက်ခံလိုက်တော့ဥမှုအစိုးရတက်လာတော့ကျွန်တော်တို့နဲ့ စုကနေပြီးလဲတယ်ပဲဘလောက်ကြီးပြီးလဲလဲဆိုရင်ဆက်ဆံရေးဘလောက်ကြီးကောင်းလဲဆိုရင်ကျွန်တော်ကျောင်းသားသမဂ္ဂကဥဆောင်ပြီးတော့ကျွန်တော်တို့ပညာရေးညှိနှောင်းဖွယ်လှယ်ကွယ်ဆိုတာကိုတတိလုံးကကျောင်းသားတွေပတ်ဝန်းကြီးတော့လုပ်နိုင်တယ်ကျွန်တော်တို့သမဂ္ဂကဥဆောင်ပြီးတက္ကသဘက္ကသကဥဆောင်ပြီးတော့ပညာရေးညှိနှောင်းဖွယ်လှယ်ကွယ်လုပ်နိုင်အဲ့မှာပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ့ဗျအထူးဖြင့် academic freedom နောက်ပြီးတော့ကျောင်းသားတွေလွတ်လပ်ခွင့်သမဂ္ဂဘွဲ့စည်းဝင်အဲ့ဒါတွေတောက်လျှောက်လုပ်လာပြီးတဲ့အပြင်ကျွန်တော်အဲ့ဒီသုံးပြချက်တွေကိုကျွန်တော်အကောင့်တွေဖော်ဖို့ကိုဥနုကနောက်ဆုံးအခမ်းအနားအပြီးမှာကျွန်တော်တို့ကိုအခမ်းကျွေးမွေးတဲ့နေ့မှာဒါတွေကိုတို့အကောင့်တွေဖော်ကြအောင်မင်းတို့ကတို့လုပ်ကြအောင်ဆိုပြီးပြောနေပြီးတော့ကျွန်တော်တို့ကိုလည်းနောက်ဆုံးဒီကမ္ဘာကျောင်းသားများညီလာခံကိုကျွန်တော်တို့ကိုလည်းတက်ခွင့်ပေးတယ်အဲ့လိုကြီးပြည်တယ်လေကျောင်းသားနဲ့ပြည်တယ်ဘုရားလွယ်ပါနဲ့ကျွန်တော်တို့ကျောင်းသားဆိုတာကျွန်တော်တို့လည်းကျောင်းသားဘုရားမှာဆယ်နှစ်ကျော်သမဂ္ဂလူလာတာပဲကျွန်တော်တို့ကညာလူလူဆက်ဆံတာမဟုတ်ပါဘူးကျွန်တော်ကျောင်းသားတွေကဂျင်းမွေးဖီတောင်းကိုလိုချင်တယ်လွတ်လပ်မှုကိုလိုချင်တယ်အဲ့ဒါကိုကျွန်တော်တို့ကနားလည်မှုယူရပါတယ်ဗျာဘုရားကစိတ်ချောက်နေတာကခမကျောင်းသားတွေလည်းကြည့်စက်ခဲ့တော့အခုအဲ့ဒီအိစားနဲ့ကျန်နေတာဗျသမက္ကဆိုရင်သူကတစ်ချီတော့ထင်းနေတာဗျသမက္ကဆိုတာခေါ်ဟောစကားပါဗျဟုတ်ကဲ့နားလည်ကြောက်ပါလို့မဆလာအဟောင်းတွေကိုပြောနေတယ်ဗျကျွန်တော်ကတော့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
အဲ့ဒီလည်းပြောနေတယ်ဗျ
ဟုတ်ကဲ့ဆရာမနိုင်ငံတကာမှာလည်းပဲလွတ်လပ်တဲ့နိုင်ငံတွေရဲ့တက္ကသိုလ်တွေမှာကျောင်းသားသမဂ္ဂတွေရှိနေတာပဲဆရာမလန်ဒန်တက္ကသိုလ်မှာဆိုရင်လည်းကျောင်းစာဝင်တဲ့ကျောင်းသားသစ်တွေကိုကျောင်းသားသမဂ္ဂကကောင်တာကြီးဖွင့်ပြီးတော့ဘာလို့သူတို့ရဲ့စာတမ်းတွေတခါတည်းဝေပင်းနေလွတ်လပ်လပ်လုပ်နေကြတာပဲမြန်မာနိုင်ငံမှာအဲ့လိုပြေဖို့ဘာကြောင့်မဖြစ်နိုင်ဘူးလို့ဆရာမထင်ပါလဲ
တခုတော့ရှိတယ်လေအကယ်လို့ဒီသမဂ္ဂကိစ္စကပါလိုက်ရင်ဥပဒေကနှောင့်နှေးသွားမယ်ကျမတို့ကဥပဒေကိုတခြားနေရာမှာဟိုအမြန်ကိုလိုအပ်နေတာအဲ့တော့ကျမတို့ပညာရှင်တွေနည်းနည်းပြောမယ်ဆိုလို့ရှိရင်တော့ဘယ်လိုပဲပြောဒီဥပဒေကိုမြန်မြန်ဖြစ်စေချင်တယ်လေနိုင်ငံသားကောင်းဖြစ်ဖို့နောက်ပညာသင်တာတက်တက်ညောတယ်အဲ့ဒါဆိုတော့ဒါကဒီဟိုအဖွဲ့အစည်းတွေဖွဲ့ဖို့တမက်ကဖွဲ့ဖို့ဟာလုံးဝပိတ်ထားတယ်လို့မဆိုလို့ပါဘူးနောက်ဆိုလဲဒီဥပဒေတွေလုံးလို့ရတာပဲဒါကျမတို့ပညာရှင်အမြင်ပေါ့လေ
ဟုတ်ကဲ့
ဆိုတော့ဟိုပေါ့မှန်ပါတယ်ဆရာပြောတာမှန်တယ်နိုင်ငံသားဒီဟိုလွတ်လပ်တဲ့နိုင်ငံတွေမှာပေါ့ဒီဒီမိုကရေစီအပြည့်အဝရပြီးသားနိုင်ငံတွေမှာကျောင်းသားသမဂ္ဂတွေကျမတက်ခဲ့တဲ့တက္ကသိုလ်လည်းဒီလိုပဲကျမသားတက်ခဲ့တဲ့တက္ကသိုလ်လည်းဒီလိုပဲရှိပါတယ်ကျောင်းသားသမဂ္ဂတွေအဲတခုတော့ကွာတယ်ဆရာကြီးဒါပေမဲ့အခုနံပါတ်၁ချက်ကမြန်မာနိုင်ငံကအခုအသွင်ကူးပြောင်းရေးကာလအသွင်ကူးပြောင်းရေးကာလဆိုတော့ကျမတို့ဒီအင်ဒိုနီးရှားရဲ့သင်္ကန်းစာတချို့ယူရမယ်ချက်ချင်းကိုလွတ်လိုက်လို့ဘခုကနေလွတ်လိုက်လို့ကစိငယ်ရဲ့ဖြစ်ကုန်မယ်အဲ့တော့အစင်းလိုက်အစင်းလိုက်ဘလို့ပဲပြောဟိုသွားခြင်းတဲ့ပုံစံကိုကျမနားလဲပါတယ်ကျမနားလဲမှုတော့ရှိတယ်နော်အစင်းလိုက်ဒီဖြည်းဖြည်း decentralization လုပ်တာအင်ဒိုနီးရှားမှာတော်တော်လေးကိုသိုးသွားတယ်သူကတို့ပြုတ်ပြီးချက်ချင်းဒီပညာရေးကိုပညာရေးရောကျမရောလွတ်လိုက်တော့ဖြစ်ချင်တဲ့လူဖြစ်ကုန်တယ်အဲ့ပထမတစ်ချက်နောက်တစ်ချက်ကဟိုအသင်ကူးပြောင်းရေးကာလဖြစ်တဲ့အတွက်ဒီကျောင်းသားသမဂ္ဂကိစ္စနဲ့ပတ်သက်ရင်တစ်ဖက်ကိုတစ်ဖက်အမြင်မကြည်ဦးတွေဖြစ်နေတယ်စောစောဆရာကြီးပြောတယ်လို့ပေါ့လေဆရာကြီးဦးစာကံပြောတယ်လို့ဟိုအမြင်မကြည်ဦးဖြစ်နေတယ်အမြင်မကြည်ဦးဆိုတာကျမပြောမယ်နိုင်ငံများကကျောင်းသားသမဂ္ဂကျမကျုံတဲ့ကျောင်းသားသမဂ္ဂတွေဟာအဓိကဘာတွေလဲဆိုတော့သူတို့ကဒီဟိုနိုင်ငံရေးပဲလုပ်ဖို့မဟုတ်ဘူးတခြားကိစ္စတွေလည်းဆွေးနွေးလို့ရတယ်။ဟိုဟာပေါ့ယဉ်ကျေးမှုလို့သမိုင်းတို့နောက်ဒီပြည်နိုင်ငံကြီးအကြောင်းတို့ဒီမနေ့ပဲကျွန်မပြောနေဥမာတောင်အာဖရိကမှာရှိတဲ့အဖြူအမဲဟိုဟိုဟာပြဿနာပေါ့လေကျွန်မတို့ခေတ္တကတော့အဲ့ဒါတွေဆွေးနွေးခဲ့ပါလေ။ဆိုတော့အမဲအစိုးရနဲ့အတိုက်ခံလဲမဟုတ်အစိုးရကတော့ဝေဖန်ဝေဖန်မယ်ပေါ့။ဆိုတော့ခေတ္တကအခုပြည်သူလူထုထဲမှာဘယ်လိုအောင်းမိနေလဲဆိုတော့တချို့တွေကဒီကျောင်းသားသမဂ္ဂကိုဒီအစိုးရကိုဟိုပါပေါ့လေဟိုတော်လှန်မှုအစိုးရကိုဆန့်ကျင်မှုလို့မြင်နေတယ်တကယ်တော့လေဟိုနားထောင်မှုလိုတယ်ပေါ့လေနှစ်ဖက်စလုံးကျမပြောတာဟိုဖြည်းဖြည်းအချင်းအတိုင်းတာတစ်ခုထိတော့ပေးဖို့လိုတယ
်ဟုတ်ကဲ့ဆရာမ
နော်ကျမလည်းကျောင်းသူဖြစ်ပူပါလေတက္ကသိုလ်ဆရာမဘဝမှာလည်းအနည်း20ကျင်လည်ခဲ့ပါတယ်ရန်ကုန်တက္ကသိုလ်မှာအဲ့တော့ကျမလည်းဖိတ်ခေါ်ပါတယ်ပညာရှင်တယောက်အနေနဲ့ရောတက္ကသိုလ်ဆရာမတယောက်အနေနဲ့ရောဒီကျောင်းသားလေးတွေအချိန်မီကျမစီလာတိုင်ဝင်မှာလာပြောပါကျမလည်းပြောပြပါမယ်လို့ကျမဖိတ်ခေါ်ပါတယ်
ကျော်စန္ဒရဲ့မြမရေးတုံတက်ချက်ကိုနားဆင်ခဲ့ရပါရှင်။ခုတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြကြပါအောင်ရှင်။
အင်္ဂလန်နဲ့လီဗာပူးကစားသမားဟောင်းဂျွန်ဘန်စ်ကပရော်ဖက်ရှင်နယ်ဆိုတာကိုယ့်လုပ်ငန်းမှာတရားကျွမ်းကျင်ပြီးစနစ်ကျလုပ်ကိုင်နိုင်ဖို့လိုတယ်လို့မြန်မာနိုင်ငံကမကြသေးခင်ကလာရောက်ခဲ့တဲ့အတွင်းမှာပြောခဲ့ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတော့မြန်မာနိုင်ငံကပရော်ဖက်ရှင်နယ်ဘောလုံးအသင်းတွေရဲ့လက်ရှိအခြေအနေတွေပရိုကစားသမားကောင်းတယောက်မှရှိတဲ့အရည်အသွေးတွေကိုဆွေးနွေးတင်ပြခဲ့ပြီးပါပြီ။အခုတစ်ပတ်မှာတော့ပရိုလီဂ်အောင်မြင်ဖို့အတွက်ဘလူပန်ပိုးကူညီမှုတွေလိုအပ်တယ်ဆိုတာနဲ့မြမဘောလုံးရှိအလားအလာတွေကိုမြမလက်ရွေးစင်ဟောင်းလဲဖြစ်နီးပြဟောင်းလဲဖြစ်တဲ့ဦးမျိုးဝင်းညင်ကိုဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်တို့စီမံ professional league ကိုလည်းလုပ်နေပြီဆိုတော့ဒီ professional league တစ်ခုအောင်မြင်မြင်ဖြစ်လာဖို့အတွက်ဆိုရင်ကစားသမားတွေအပြင်ပြင်ပဟာတခြားဘလူပန်ပိုးမှုတွေဘလူအရာတွေလိုအပ်ပါလေ
professional league ဆိုရင်တော့အားလုံးသိတဲ့အတိုင်းပဲဘောလုံးမမကြီးလည်းလက်ရှိလို့မရဘူး။ဘောလုံးမမကောင်းတွေရှိနေတယ်လေ။ခုနပြောသလိုအံပိုးနိုင်တဲ့အရာအတင်းဆိုင်ရှင်တွေအတင်းထူထောင်တဲ့လူတွေလေးစီဆက်မှပြောရတဲ့လူတွေတို့ရဲ့ပံ့ပိုးမှုမပြေတယ်။နောက်တစ်ခါနိုင်ငံတကာနေပြီးတော့ဘောလုံးကိုစိတ်ကိုပို့ပြီးတော့ရနိုင်တဲ့ဘောလုံးပညာပေးနိုင်တဲ့အခွင့်အရေးပေါ့။ဒီအခွင့်အရေးကိုလည်းကျွန်တော်တို့ professionally ဒီမှာလာပြီးတော့ဒီတော့လည်းကောင်းစသဖြင့်ပေါ်သားအနေနဲ့ဒီလူတွေကခေါ်ပြီးတော့ကြားပြတော့လည်းကောင်းအဲ့အမျိုးကြီးကြားပြနိုင်မယ်ဆိုတော့အေးကျုံရောဘောလုံးပညာရောပို့ပြီးရလာနိုင်မှာပေါ့။ဘုံတော့ကျွန်တော်တို့ဘောလုံးအမားဘွားလေးနဲ့ဘွားတော့လည်းဒီလိုပဲလေဝက်စတာဆိုလို့ရှိရင်ဒါမျိုးတို့ဒိုင်နမိုတို့ပြက်တို့အဲ့ဒါသွားချတို့အဲ့ဒါမျိုးပေါ့ဗျာ။စိတ်ကဒီတော့စသဖြင့်ပေါ့ခေါ်စားတာလေ။ဩဇာကြီးကရှေ့ကြာမြတ်တဲ့နေရာမျိုးခေါ်စားတယ်ကျွန်တော်တို့ကိုမက်ကလည်းဟလာ97 97ဒီမှာဒီရောပရှေ့ကြာမြီတို့ရာချာတို့ဒီဒီယာဟန်တေဒီစသဖြင့်အဲ့မှာစောရီဘုံလုံးပြင်ညာလေးရယူခဲ့တာလीရယူခဲ့တဲ့အတွက်ကျွန်တော်ဒီအာရှမှာလည်းလာပြိုင်တဲ့အခါကျတော့ကျွန်တော်တို့ကဘုံလုံးပြင်ညာရရောအတွေ့အကြုံရရောသာသွားတယ်ကျွန်တော်တို့ပြန်ပြီးဖြစ်ခဲ့တာပေါ့ဒီကျွန်တော်တို့ဒီဟာမေးနေတဲ့နေရာရှေ့တောင်အာရှ level ဟလာဦးနာသောလူကိုယ်ကိုရီးယားတက်လို့တင်းတော့ဝါလို့ဒီလောက်ပြေတယ်ဒါအနေနဲ့ဆိုရင်ကျွန်တော်တို့ဒီရှိတင်းကောင်းနေတဲ့ပြိုင်တဲ့ခါကျတော့ပြေချုံရဒီများတော့မကောင်းနိုင်ဘူးပြောဒီများတင်းနေကျန်ရလားဘရာဇီးမှာသွားပြီးတော့ပြင်းနေကောင်းနေအာဂျင်တီးနားသွားပြင်းနေကောင်းနေအဲ့ဒါဒါမျိုးတွေပေါ့ဗျာအင်္ဂလန်မှာသွားဆင်ရင်လုပ်တဲ့ကောင်းအဲ့ဒါမျိုးတွေချင်းတာအောက်တော့ပြောရမယ်ဆိုရင်ကျွန်တော်တို့အခုခဏခဏပြောနေတယ်အရှာတော့ဟိုမနှမ်းသေးပါဘူးလို့မင်းတို့ရှေ့တောင်အရှာမှာပဲချန်ပီယံထောင်ကျူးစားပါဒီကလေးတွေကိုအဲကျုံးနေရတာလေဒါလဲဆိုတာပဲဘလုံးပြညာကကျွန်တော်တို့အစ်တော်အဆက်နေတဲ့မှာတော့မြမတင်ရတော်လေးကိုကျူးရမယ်ဒီသားတော်တော်ကျူးစားမယ်ဒီသားဖြစ်ကျူးရမယ်ဆိုရင်တော့မြောင်းနာပြောဆိုဘလုံးမမကြီးရလည်းမရဘူးအဲငွေကြီးငွေကြီးကျင်းမမကြီးလိုတလို့ဟောစာပြင်းတဲ့လူတွေလိုတလို့အတင်းတွေကိုဒီကောင်းတွေခေါ်ပြီးတော့ဒီမှာပညာပြီးတန်ပြီးနိုင်တဲ့အတင်းလေးတွေလည်းတွေ့တာပေါ့။ဒီတွားကံမယ်ဆိုရင်လည်းကောင်းတဲ့အတင်းကိုတဲ့အားတဲ့အတင်းမျိုးပေါ့။အတင်းမျိုးမှာတွားကံမယ်ဆိုရင်ကိုလည်းပညာရမယ်၊သိကျုံလည်းရမယ်။ level ချင်းတန်တဲ့အခါကျတော့ကိုကအသာရှိ။ဒီကကတော့ confidence ပေါ့ဗျာ။ဘောလုံးမှာဘောလုံးပညာရင်းကြီးလာပြီးဆိုရင်သိကျုံ experience နဲ့ confidence လာလို့။အဲ့ဒါကြီးပြနိုင်တော့ကျွန်တော်တို့အတင်းပို့ပြီးတော့professional ကောင်းသွားပြီးနတ်မှာပေါ့ဗျာအဓိကကတော့ national အတင်းအတွက်ပို့ပြီးထောက်ပြီးဖြစ်နေပါတော့အဲ့လိုပဲကျွန်တော်ကတော့သုံးသပ်တာအာဒီကဲဟိုကခင်ဗျားပြောလို့ professional bag ကိုသွားပြီးဆိုလဲကွာအာဒီအတင်းပိုင်အခြေအနေအတင်းကိုထိထောင်တဲ့လူတွေကလည်းသက်သာရပါပေါ့ဗျာဒီဘောလုံးစံပစ္စည်းအစအလားပြင်လို့ပါစာဒီကအကုန်လုံးပေါ့ဒီကြီးရောပါအကုန်လုံးစံပုံရမှာပေါ့ဗျာစိတ်ဘလုံးမဗာမမင်းမျိုးနေရလို့လို့အောင်ပါအဲ့ခါနိုင်ငံတကာနဲ့အမတ်တဲ့ခါကြရယ်နိုင်ငံတကာမှာသူတို့ဘာတွေလုပ်နေလဲကို professional league မှာဘာတွေလုပ်နေလဲသူတို့ကောင်းတာတွေသိချင်းပြောမှာပဲဒါသူတို့ကောင်းတာတွေကိုကျွန်တော်တို့ကဒီမှာဒီတတိယနဲ့စောင့်ယူသွားပြီးတော့နိုင်ငံတကာနဲ့နဲ့ပြီးရောသင်ပြောလို့အောင်အဲ့မှာလဲဒီမြန်မာ professional league ကဦးတက်လာ
အခုလက်ရှိဒီမြန်မာနိုင်ငံကဒီ professional အသင်းတွေရဲ့ဒီ professional ကစားသမားတွေရဲ့ရှေ့အလားအလာနဲ့ပတ်သက်ပြီးတော့ရောအင်္ဂါဘယ်လိုများမြင်ထားပါလဲခင်ဗျာ
ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဗျာအခုကစားနေတဲ့ professional ဒီမှာကစားနေတဲ့လူတွေကလူငယ်ရရတော့အတွေ့အကြုံရတော့လူသေးတယ်အတွေ့အကြုံရှိနေပြီလေကျွန်မကစားပြီးရဲ့သူ့တွေရတယ်ပေါ့ဗျာသူရဲ့ပြီးပုံကိုရောက်နေပြီဖြစ်တဲ့အတွက်နောက်ထပ်သူ့လိုဟာလာဥပမာညာပိုင်းတို့ပေါ့ဗျာဟာလာအခုလဲစင်မှာကျပြေလုံနေချင်းမောင်းနေတော့ပေါ့ဗျာအဲ့လိုလူတွေကတိတ်တော့တော်တော်လေးသူတို့အတဲ့ရရတော်တော်လေးကစားနိုင်ရမယ်အခုလက်ရှိကားတဲ့performance ကိုကြည့်မယ်ဆိုရင်တော့သူတို့ကတန်ရာကြီးရောတဲ့ရရရောတော်တော်လေးဒီပေါ်ကဆက်သွားပြီဒီလူတွေကတော့တော်တော်လေးလူသေးတယ်လို့ကျွန်တော်တော့မြင်တယ်။အားလုံးတည်းအောင်မြင်လို့ဆိုရင်လည်းအားလုံးကောင်းတယ်မရဘူး။ဒီလေးတန်းကြီးရဲ့ကိုယ်ရဲ့နောက်ရဲ့အလေရဲ့ရှိရဆိုရင်သူ့အလေမှာတခါနောက် new generation of new blood ပြည်ရည်က professional ကိုလူကြည့်တဲ့ဘလုံးပညာဘလုံးတွေ့ကြုံစိတ်ဓာတ်ဥပဒေကြီးရာစသဖြင့်ဒါတွေကိုအကုန်လုံးစွန့်ကျင်ဖို့ဦးစားဖို့လိုသေးတယ်။ကိုသုံးနှစ်တာကာလမှာပြောရမယ်ဆိုရင်တော့ဆိုက်ပြင်းတလောက်တော့ဟုတ်တယ်တယ်လို့ပြောလို့ရတယ်ကျေနပ်တော့တဲ့အချီတော့မပြတ်သက်သေးဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ရှေ့လာမယ့်နှစ်တွေမှာရောဒီထက်တိုးတက်လာမယ့်အနေအထားမျိုးမြင်မိပါလားခင်ဗျအ
ာရှေ့လာမယ့်အနေအထားတိုးတက်လာမလားဆိုရင်တော့ကျွန်တော်တို့လူจิตတွေမြင့်ခွင့်ကြတဲ့အကယ်ဒမီပေါ့ဗျာအကယ်ဒမီတွေနေမှာလုပ်နေကြတယ်လူ21 22ရှေ့တွေကျွန်တော်တို့ကစားနေတဲ့အပြိုင်ပွဲတွေလုပ်ပြီးနေတာပေါ့ဗျာအခုလုပ်ပေးနေတဲ့ပုံမှာဘယ်လောက်ထွက်လာမလဲအဲ့ဒီထွက်လာတဲ့လူငယ်တွေက MMA မြန်မာ National League ကိုဘယ်လောက်ကျက်နိုင်မလဲအဲ့ဒီပုံမှာမှုကြည့်ရတယ်။ဟိုအဟောင်းနဲ့အစ်စ်နဲ့ရောပြီးတော့စကားနဲ့တဲ့ပုံမှာမှုကြည့်တယ်။အာနိုင်ငံသားက3ယောက်ဆို3ယောက်ဟော3 plus 1ဆို3 plus 1ဘောတာခေါ်ယူကြမှာပဲလေ။ဒါမှကိုယ်အိမ်ထဲက local player ကဘယ်လောက်ဒီပုံတွေရဲ့ဦးစားမှုပုံတွေရဲ့အရေးအတွေးနိုင်ငံသားအိမ်နဲ့ပြည်လူစားတဲ့လိုက်နိုင်မှုအနေအထားတွေတိုးတက်လာတဲ့အော်အခုစင်ပါပြီးနေတဲ့ U21 နဲ့ U22 ရေးပြီးကျွန်တော်တို့အွန်လိုင်းလုပ်ပြီးနေတဲ့ပုံမှာထွက်လာတဲ့ပုံမှာမူတည်ပြီးတော့သင်ကတိုးတက်လားမတိုးတက်လားဟလာလာမဲ့ဒီကြံပွဲမှာတိုးနိုင်လားဆိုတာကျွန်တော်တို့ကစောင့်ကြည့်ရမှာ
Okay.
တိုးတက်မယ်မတိုးတက်ဘူးဆိုတာကတော့ဟိုအတိပြောလို့တော့မရဘူ
းအဲ့ဒီလူငယ်ပွဲတွေနဲ့ပတ်သက်ပြီးတော့အငယ်ဘယ်လောက်ထိမျှော်မှန်းထားပါလဲ
ဒီမှာပွဲရင်တွေကတော့ကြည့်ရတာကတော့ဟိုကျွန်တော်တို့လည်းဒီမှာပြိုင်ပွဲမှာပြင်ပပြီးနေကြည့်ရရောဒီပိုင်းအပွဲကောင်းအောင်ကြည့်ရရောကြည့်ရခါမှာတော့ပြောရမယ်ဆိုရင်တော့ဗျာဒီနေ့ PP ရှင်းနေနေများတကားတယ်ဟာလားအားနဲ့ခွန်နဲ့တကားတယ်တို့တော်လည်းကျွန်တော်တို့လူချင်းနဲ့ဘောလုံးအခြေခံစွမ်းကျင်မှုပေါ့ဗျာဘောလုံးစွမ်းကျင်မှုအားတော့လူသေးတယ်လို့ကျွန်တော်မြင်တယ်အဲ့ဒီအတွက်ကြောင့်ဒီလိုသူတို့တက်လာလဲဒီပြက်တက်လာလဲဥမာစနေတဲ့ရှိတယ်ကလေးတွေနဲ့ပြက်လာလဲဆိုရင်ဥမာဆိုတော့တင်းစားတော့ကြောက်အောင်တော့ပြရမယ်ဒီထားမှာ perfect လေးရရဖို့တော့တူသေးတယ်လို့ကျွန်တော်ထင
်တယ်။ကျေးဇူးပါပဲအင်္ဂါဦးမျိုးဝင်းညိုမြမလည်းရွေးစဉ်ကစားသမားဟောင်းလည်းဖြစ်မိပြဟောင်းလည်းဖြစ်တဲ့ဦးမျိုးဝင်းညိုကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ဒီကနေ့အစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမခင်ဖြူထွေးကကြေညာပေးပါမယ်။
ဟောင်ကောင်လွတ်တော်စာဦးရဲကိုဒီနေ့မနေ့ဆော်ပိုင်းကဝင်မှုကြိုးစားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံရင်ဆက်ကပ်ဖြစ်ခဲ့ပါတယ်။ဆန္ဒပြသူတွေကလွတ်တော်စာဦးရဲဗီဒီယိုပေါက်တွေကိုတန်ထဲတားဆီးတွေနဲ့ရိုက်ခွဲခဲ့ကြတာပါ။အဓိကယုံနေနေရဲတပ်ဖွဲ့ဝင်100လောက်ကမြို့ကောင်းရီတွေနမတ်တုတ်တွေတုံပြီးတော့ဆန္ဒပြသူတွေကိုဖြိုခွဲပါတယ်။ဆန္ဒပြသူ၄ယောက်ထက်မနည်းဖမ်းဆီးခံရပြီးရဲတပ်ဖွဲ့ဝင်3ဦးထက်မနည်းလည်းဒဏ်ရာရရှိခဲ့ပါတယ်ရှင်။ကုလသမဂ္ဂကတန်ခတ်အရေးယူထားတဲ့မြောက်ကိုရီးယားဆက်ပစ္စည်းထုတ်ကုမ္ပဏီတစ်ခုဟာတရုတ်နဲ့ရုရှားနိုင်ငံတွေမှာဟန်ပြဖွင့်ထားတဲ့ကုမ္ပဏီတွေကနေတဆင့်တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလုပ်ကိုင်နေပုံရတယ်လို့လေလာသုံးသက်သူတွေကပြောဆိုလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်ရေးစီစဉ်တွေနှွေးကွေးတော့အောင်ဆိုပြီးနိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေထိရောက်မှုမရှိဘူးဆိုတာကိုဖော်ပြနေတယ်လို့အမေရိကန်ခြေဆိုင်နျူကလ িয়ার လက်နက်မပြန့်ပွားရေးသုတေသီအဖွဲ့ကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမခင်ဖြူတွေကညညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တိန်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Vasco Volaris ဖြစ်ပါတယ်။ VOA ကိုအားပေးနေတဲ့အတွက်အထူးကျေးဇူးတင်ရှိပါရရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ချမနန်းလောက်ပါ
This program has come to you from the Voice of America, Washington.